Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်2018ခုနှစ်ဇူလိုင်လ1ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တနင်္ဂနွေညအတွက်အစီအစဉ်မှုကကျမစုမော်ပါရှင
်ကျမတင်ကြီးထိုက်ပါရှင်အမေရိကန်သမ္မတရဲ့လွှင့်မှုကြီးချက်ရေးမူဝါဒအပေါ်မှာနိုင်ငံတော်ဝန်ဆန္ဒပြခဲ့ကြပါတယ်။ထိုင်းနိုင်ငံမှာတော့ပျောက်ဆုံးကလေးငယ်တွေကိုထိုင်းအာဏာပိုင်နေတဲ့အတူအမေရိကန်နောက်နိုင်ငံတကာကပါကူညီရှာဖွေနေကြရစေပါ။ဒီသတင်းလေးနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနာဆရာမကတော့ဒီကနေ့ပဲဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်လာတဲ့ကုလသွင်းမှုချုပ်ကရိုဟင်ညာအရေးနဲ့ပတ်သက်လို့မြန်မာနိုင်ငံပေါ်ပို့ပြီးဖိအားပေးဆောင်ရွက်မယ်လို့ပြောပါတယ်။မနေ့ဖြန်မှာတော့ကုလသွင်းမှုချုပ်နဲ့ကမ္ဘာ့ဘဏ်ဥက္ကဋ္ဌတို့ဒုက္ခသည်တွေနဲ့တွေ့ဆုံပါမယ်။ဘလို့အကြောင်းအရာတွေကိုတင်ပြကြမှာပါလဲ။
ကျွန်တော်တို့မြန်မာနိုင်ငံရဲ့လောကွားရေးရှုပ်ပေါ်မှုခံရကိစ္စရဲ့နောက်မြန်မာပြည်ကကျွန်တော်တို့နင်းတော့ခံရတဲ့ကိစ္စရဲ့နောက်ကျွန်တော်တို့ရဲ့နိုင်ငံ
ဒုက္ခသည်တူဦးပြောသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်ပြီးတော့မြန်မာနိုင်ငံမှာဒီမိုကရေစီအသွင်ကူးပြောင်းရေးကာလဖြစ်လို့လူထုကြားဒီမိုကရေစီအသိပညာပေးလုပ်ငန်းတွေလှုပ်ဆောင်မှုအများကြီးလိုသေးတယ်လို့တနင်္လာနေ့တိုင်းဝန်ကြီးချုပ်ဒေါက်တာလက်လက်မော်က VOA ကိုပြောကြားလိုက်တဲ့အကြောင်းမြန်မာဒီမိုကရေစီရဲ့အစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမသိင်ကြီးထိုက်နေကိုရနိုင်တို့ကတင်ပြပေးကြပါလိမ့်မယ်ရှင
်အမေရိကန်ပြည်ထောင်စုကိုတရားမဝင်ရွှေ့ပြောင်းဝင်လာတာနဲ့ပတ်သက်ပြီးလုံးဝသိဉေမခံတဲ့အမေရိကန်သမ္မတရဲ့ရည်တည်ချက်ကိုကန့်ကွက်တဲ့အနေနဲ့ရွှေ့ပြောင်းဝင်ရောက်ခြင်းဆိုင်ရာအပြစ်လှုံ့ဆော်တဲ့အဖွဲ့တွေကအမေရိကန်နိုင်ငံတော်မှာမနေ့စနေနေ့ကဆန္ဒပြခဲ့ကြပါတယ်တရားမဝင်ရွှေ့ပြောင်းဝင်ရောက်မှုကိုလုံးဝသိမခံတဲ့အမေရိကန်သမ္မတရဲ့မူဝါဒကြောင့်ကလေးငယ်တွေမိသားစုနဲ့ခွဲခြားထိန်းသိမ်းခံထားရတာဖြစ်ပါတယ်။အမေရိကန်ရဲ့လွှဲမှုကြီးကြပ်ရေးဥပဒေတွေဟာကမ္ဘာပေါ်မှာအမိုက်မဲဆုံးဖြစ်ပြီးရွှေ့ပြောင်းဝင်ရောက်လာသူတွေကိုလည်းဥပဒေကြောင့်အရအကျိုးခံစား권မပေးဘဲထားနေပြန်ပို့ဖို့တင့်တယ်လို့မနေ့စနေနေ့နောက်ပိုင်းမှာအမေရိကန်သမ္မတဒေါ်နယ်ထရန့်က Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။နိုင်ငံတော်မှာဆန္ဒပြပွဲပေါင်း600ကျော်လုပ်ခဲ့ပြီးလူထောင်ပေါင်းများစွာပါဝင်ခဲ့တယ်လို့လည်းစီစဉ်သူတွေကယူဆထားပါတယ်။ကလေးငယ် 2049 ဦးကိုမိဘတွေနဲ့ခွဲခြားထိန်းသိမ်းထားဆဲဖြစ်တယ်လို့အမေရိကန်အမိမြေလုံခြုံရေးဝန်ကြီးဌာနကလည်းပြောဆိုပါတယ်။ကလေးငယ် 900 ကျော်တို့ကိုတော့မိသားစုနဲ့ပြန်ပြီးတော့ပေါင်းစည်းပေးနိုင်ခဲ့ပြီလို့အမေရိကန်အရာရှိတွေကပြောဆိုထားပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းပြည်နယ်နန်ဂါဟာကအစိုးရအကြောင်းတစ်ခုရဲ့လုံခြုံရေးအဆောင်3ဦးကိုအစ္စလာမစ်အစွန်းရောက် IS သွေးကြွားတယ်လို့ယူဆရသူတွေကခေါင်းဖြတ်တက်ခဲ့ပြီးတော့အဆောက်အအုံလည်းဒစိမ့်တစ်ပိုင်းမိလောင်ခဲ့ကြအောင်အစိုးရတောင်းဝန်ရှိသူတွေကပြောပါတယ်။နိုင်ငံပြည်နယ်ခုဂရနီခိုင်ကမလီချာယောက်ျားလေးထက်တန်းကြောင့်ကိုလက်နက်ကင်အမျိုးသားတစုကညာပိုင်းအချိန်ဝင်ရောက်တိုက်ခိုက်ခဲ့ကြောင်းပြည်နယ်ပညာရေးဌာနပြောခွင့်ရကအတည်ပြုပါတယ်တိုက်ခိုက်သူတွေကအဆောက်အုံကိုလည်းမိရှုခဲ့တာကြောင့်ကျောင်းကစာကြည့်တိုက်နဲ့တချို့အစိပ်ပိုင်းတွေမိလောင်သွားတယ်လို့လည်းမိုဟာမက်အဆစ်ရှင်ဝါရီက VOA ကိုပြောပါတယ်တိုက်ခိုက်မှုနဲ့ပတ်သက်ပြီးဘယ်သူကမှသူတို့လက်ချက်ဖြစ်တယ်လို့တော့ပြောဆိုထားခြင်းတော့မရှိသေးပါဘူးဒါပေမဲ့လည်းပြည်နယ်ဆိုရကတော့ IS သွေးကြော်တွေရဲ့လက်ချက်လို့အပြစ်တင်ပြောဆိုထားပါတယ်ကျမ်းဖတ်ဝါရဇွဲအဖွဲ့ရဲ့အာဖဂန်အဖွဲ့ကတော့အသေးကမုန်းခွဲတိုက်ခိုက်မှုတွေပုံမှန်လုပ်နေပြီးအစိုးရအတွက်အလုပ်လုပ်နေသူတွေအဖြစ်ဆွဆွဲပြီးလူတွေကိုလည်းခေါင်းဖြတ်တပ်ဖြတ်နေတာပါပြီးခဲ့တဲ့မွတ်စလင်တို့ရဲ့အစ်ပွဲတော်အတွင်းနိုင်ငံပြည်နယ်မှာအသေးကမုန်းခွဲတိုက်ခိုက်မှုနှစ်ခုကသူတို့လက်ချက်ဖြစ်ကြောင်းအဲဆစ်တူကြောင့်အဖွဲ့ကပြောပါတယ်ဒီမုန်းခွဲတိုက်ခိုက်မှုတွေကြောင့်လူပေါင်း50နီးပါးသေဆုံးပြီးတော့130ကျော်လက်ဒဏ်ရာရခဲ့ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံရဲ့အရှေ့ပိုင်းနန်ဂါဟာပြည်နယ်မှာပဲလူနည်းစုဖြစ်တဲ့ဟိန္ဒူနဲ့ဆစ်လူနည်းစုလူမှုအသိုင်းအဝိုင်းအတွက်အသေးခံဘုံးခွဲတိုက်ခိုက်ခံရတာကြောင့်အနည်းဆုံး15ဦးသေဆုံးပြီးတော့20ဒဏ်ရာရခဲ့ပါတယ်။နန်ဂါဟာပြည်နယ်မြို့တော်ဂျလာလာဘတ်ကိုရောက်နေတဲ့သမ္မတအာရှရက်ဂါနီနဲ့တွေ့ဆုံဖို့အုပ်ချုပ်ရေးမှူးရုံးကိုလာရောက်ကြတဲ့လမ်းမှာတိုက်ခိုက်ခံရတာဖြစ်တယ်လို့ဒေသဆိုင်ရာရဲချုပ်ဗိုလ်ချုပ်ကြီးဂူလမ်ဆန်နာရီက VOA ကိုပြောဆိုထားပါတယ်။ဒီမြောက်ကိုရီးယားနိုင်ငံကနျူကလ িয়ার သုတေသနဆန့်သက်တဲ့နေရာတွေမှာတော့လက်တလောလာတွေအတွင်တိတိတသာတိုးတက်မှုတွေရှိခဲ့တယ်လို့ဂျိုရုဓာတ်ပုံတွေကပြသနေတဲ့ဆိုပြီးစောင့်ချီလေ့လာနေတဲ့အဖွဲ့တစ်ခုကပြောပါတယ်မြောက်ကိုရီးယားကစီရေးစီးပွားရေးလူမှုရေးနဲ့တခြားတိုးတက်မှုတွေကိုလေ့လာစောင့်ချီနေတဲ့38 North ဆိုတဲ့အဖွဲ့ကပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကအစီရင်ခံစာထုတ်ပြန်ခဲ့တာပါဂျွန်လ22ရက်နေ့တုန်းကဂျိုရုကနေရိုက်ကူးထားတဲ့ဓာတ်ပုံတွေအရရုံပြောင်းနျူကလ িয়ার လေလာရေးစင်တာမှာတိုးတက်မှုတွေရှိတာကိုမြင်တွေ့ရပါတယ်။ စင်ကာပူနိုင်ငံမှာသမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံပြီးနျူကလ িয়ার ကင်းရှင်းရေးစာချုပ်မှာမြောက်ကိုရီးယားကောင်ဆောင်ခင်ဂျုံအွန်းလက်မှတ်ရေးထိုးခဲ့ပြီးသတင်းနှစ်ပတ်အကြာမှာ38 knot ရဲ့အစဉ်ခန်းစာထွက်လာတာဖြစ်ပါတယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကကနေဒါနိုင်ငံရဲ့သမ္မတနဲ့အလူမီနီယံသွင်းကုန်တွေပေါ်မှာအခွန်ကောက်ခံမှုအသစ်တွေလှုပ်ဖို့ချမှတ်ခဲ့ပြီးတဲ့နောက်မှာဒါကိုတုံ့ပြန်တဲ့အနေနဲ့ကနေဒါအစိုးရကလည်းအမေရိကန်ရဲ့ကုန်ပစ္စည်းတွေကိုဒီကနေ့ဇူလိုင်လ1ရက်နေ့ကစပြီးအလားတူအခွန်ကောက်ခံမှုအသစ်တွေလှုပ်သွားမှာဖြစ်ပါတယ်။ကနေဒါဝန်ကြီးချုပ်ထရူဒိုအနေနဲ့တခြားရွေးချယ်စရာနည်းလမ်းမရှိဘဲအမေရိကန်ကပြီးခဲ့တဲ့ဇူလိုင်1ရက်နေ့မှာသမ္မတနဲ့အလူမီနီယံတွေအပေါ်အခွန်တွေကောက်ဖို့ချမှတ်ခဲ့တယ်လို့မျိုးကနေဒါနိုင်ငံဘက်ကလည်းအလားတူပြန်ကြေညာရတာဖြစ်တယ်လို့ကနေဒါဝန်ကြီးချုပ်ရုံးရဲ့ကြေညာချက်ထဲမှာပြောထားပါတယ်။ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့ American သမ္မတ Donald Trump တို့ဟာကုန်သွယ်ရေးနဲ့တခြားစီးပွားရေးကိစ္စတွေကိုဆွေးနွေးဖို့အတွက်ပြီးခဲ့တဲ့တောက်ကြတဲ့နောက်ပိုင်းကစကားပြောခဲ့ကြတယ်လို့လည်း American သမ္မတ Emilio ကစနေနေ့မှာကြေညာပါတယ်။ကနေဒါဝန်ကြီးချုပ်ရဲ့အဆိုရရုံးရဲ့အဆိုရတော့ခေါင်းဆောင်တို့ဟာရှေ့လျှောက်လှုပ်ဆောင်သွားမယ်ကိစ္စရက်တွေမှာနီနီကက်ကက်လက်တွဲလှုပ်ဆောင်ကြဖို့သဘောတူခဲ့ကြတယ်လို့ဖော်ပြပါတယ်။သူတို့နှစ်ဦးအခုတစ်ချိန်တယ်လီဖုန်းနဲ့စကားပြောကြတာဟာကနေဒါနိုင်ငံကွဘက်မြို့မှာဂျွန်လာကကျင်းပခဲ့တဲ့ G7 ညီလာခံအပြီးပထမဆုံးအကြိမ်ပြောကြတာလည်းဖြစ်ပါတယ်ခင်ဗျာ
။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တင်းငွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေထာနေပြန်ရေးအတွက်ဆောင်ရွက်စရာကိစ္စအများအပြားရှိနေသေးကြောင်းနိုင်ငံတကာချက်ချင်းနေအသင်း ICRC ဥက္ကဋ္ဌပီတာမော်ရာကဒီကနေ့ပြောဆိုလိုက်ပါတယ်။ဒုက္ခသည်တွေအလုံးရှင်းနဲ့ပြန်နိုင်တဲ့အခြေအနေမျိုးမရှိသေးပဲပြန်လည်လက်ခံရေးအတွက်ပြင်ဆင်ဖို့အများအပြားလိုအပ်နေသေးတယ်လို့ယူဆတဲ့အကြောင်းနဲ့ပြန်လာမဲ့သူတွေကိုလက်ခံမဲ့လူမှုအတိုင်းဝိုင်းတွေအတွင်းမှာလည်းပြင်ဆင်စရာတွေရှိနေသေးတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပဇာကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုဒီကနေ့တွားရောက်ခဲ့တဲ့ ICRC ဥက္ကဋ္ဌကအခုလိုမှတ်ချက်ပေးပြောဆိုသွားတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံတွင်မုတ်တုံမိုးကြောင့်ဒုက္ခသည်စခန်းတွေအတွင်းစားနပ်ရိက္ခာတောက်သုံးရင်နဲ့ကျန်းမာရေးစောင့်ရှောက်မှုတွေပေးရေးလုပ်ငန်းတွေမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအဖွဲ့အစည်းတွေအတွက်အခက်အခဲဖြစ်စေတယ်လို့လည်း ICRC အကြီးအကဲကပြောဆိုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုသုံးရက်ကြာခီးစဉ်ဖြစ်ရောက်ရှိနေတဲ့ ICRC အကြီးအကဲကဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာနောက်တခြားတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံမယ်လို့မျှော်လင့်ရပါတယ်။အကြမ်းဖက်မှုတွေကနေတိမ့်နဲ့ချီပြီးထွက်ပြေးရတဲ့လူတွေကိုပြန်လည်လက်ခံရေးမြန်မာအစိုးရဘက်ကမူအဖြစ်သဘောတူထားပေမဲ့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်တင်မခံသလိုဌာနပြည်ရဲ့လုပ်ငန်းစဉ်ကလည်းဖြစ်ဖြစ်မြောက်မြောက်အကောင့်အထည်မဖော်နိုင်သေးပါဘူးရှင
်။ထိုင်းနိုင်ငံမဲဆိုင်မြို့ကတမ်လွမ်ဂူထဲမှာပျောက်ဆုံးနေတဲ့ယောက်ျားလေး12ဦးနဲ့သူတို့ရဲ့ဘောလုံးနီးပြအမျိုးသား2ဦးတို့ကိုဒီကနေ့9ရက်မြောက်နေ့ဖြစ်ဆက်လက်ရှာဖွေနေကြသေးဖြစ်ပါတယ်။ American စစ်တပ်ဘက်ကလည်းကူညီရှာဖွေရေးကိုပံ့ပိုးဆောင်ရွက်ပေးနေပါတယ်။အမေရိကန်ကူညီကယ်ဆယ်ရေးအဖွဲ့ရဲ့ပြောခွင့်ရလေတဲ့ဗိုလ်ကြီး Jessica Tate ကတော့အခုလိုပြောပါတယ်ရာသီဥတုအခြေအနေကောင်းမွန်လာတာနဲ့အတူသွားရေးလာရေးမှာရောကူညီကယ်ဆယ်ရေးလုပ်ငန်းတွေမှာပါပို့ပြီးလွယ်ကူလာမယ်လို့မျှော်လင့်ရပါတယ်မိုးရွာနေတဲ့အနေအထားမျိုးမှာမြေပြင်အခြေအနေကိုထောက်လန်းနိုင်ဖို့ရောရေငုပ်ဖို့ရောတိတ်ကိုခက်ခဲနေပေမဲ့အခြေအနေကောင်းတယ်လို့ပြောကြပါတယ်ပျောက်ဆုံးနေတဲ့ကလေးငယ်တွေနဲ့သူတို့ရဲ့နှီးပြအတွက်ကယ်ဆယ်ရေးလုပ်နေသူတွေအတွက်အားလုံးစိတ်မကောင်းဖြစ်ရပါတယ်လို့လည်းအမေရိကန်လီဒါရဲ့ပြောခွင့်ရကပြောတော့တာဖြစ်ပါတယ်ဘောလုံးကစားလေ့ကျင့်ပြီးဇွန်လ23ရက်နေ့စနေနေ့ကတမ်လွမ်ဂူထဲတွားရောက်ခဲ့ကြပြီးတဲ့နောက်ပိုင်းမှာလူငယ်ဘောလုံးသမားတွေနဲ့နီးပြားတို့နဲ့အဆက်အသွယ်ပြတ်တောက်သွားတာဖြစ်ပါတယ်ပျောက်ဆုံးကလေးငယ်တွေနဲ့သူတို့နီးပြားကိုရှာဖွေရေးကိုတော့ထိုင်းအာဏာပိုင်တွေနဲ့အတူနိုင်ငံတကာကလည်းဝိုင်းဝန်းဆောင်ရွက်နေတာဖြစ်ပါတယ်ဒီကနေ့စိန့်ပီတာရေပြင်မှာလုပ်တဲ့လူမှုစုတောင်းဝတ်ပြုပွဲအတွင်းမှာတော့ပုံဟမ်မင်းကြီးဖရန်စစ်ကလည်းပျောက်ဆုံးနေတဲ့လူငယ်အားကစားသမားတွေအတွက်စုမုံကောင်တောင်းပေးခဲ့ပါတယ်ခင်ဗျာ
မက္ဆီကိုနိုင်ငံမှာဒီကနေ့တနင်္ဂနွေနေ့ချင်းပါတဲ့ရွေးကောက်ပွဲတွေမှာတော့မဲယုံတွေဖွင့်လှစ်ထားပြီးမဲဆန္ဒရှင်တွေမဲပေးနေကြပါပြီယာရုသက်တမ်းပြည့်သွားပြီးတဲ့နောက်သမရအင်ရစ်ပီနာနီယက်တိုရဲ့နေရာကိုအစားထိုးဖို့မက္ဆီကိုပြည်သူတွေရွေးချယ်နေကြတာဖြစ်ပါတယ်သမရသစ်ရောလွှတ်တော်နှစ်ရက်စလုံးအပြင်အုပ်ချုပ်ရေးမှူး9ဦးကိုပါရွေးချယ်တင်မြှောက်ကြမှာဖြစ်ပါတယ် ဒီကနေ့တနင်္ဂနွေနေ့ရွေးကောက်ပွဲကျင်းပနိုင်ရေးပြင်ဆင်နေတဲ့ကာလအတွင်းနိုင်ငံရေးသမားပေါင်း100ကျော်တက်ဖြတ်ခံခဲ့ရတာနဲ့အတူမက္ကဆီကိုနိုင်ငံရဲ့အကြမ်းဖက်မှုအများဆုံးဒီဘက်ကာလသမိုင်းမှာတော့အကြီးမားဆုံးရွေးကောက်ပွဲတစ်ခုလည်းဖြစ်ပါတယ်ရှင်
2018ကမ္ဘာဖလားဘောလုံးပွဲမှာတော့အခုဆိုရင်ရုရှားအသင်းနဲ့စပိန်အသင်းတို့ဒုတိယအဆင့်ရှုံးထွက်ပွဲစဉ်ကိုကစားနေကြပြီဖြစ်ပါတယ်အခုဆိုရင်ပထမပိုင်းကစားတာမိနစ်40ရှိသွားပြီဖြစ်ပြီးတော့ရုရှားအသင်းကလောလောဆယ်စပိန်အသင်းကလောလောဆယ်မှာတကူးကိုမရှိနဲ့ဦးဆောင်နေပါတယ်ဒါပေမဲ့အခုကျွန်တော်သတင်းကြေညာနေတဲ့အချိန်အတွင်းမှာပဲစပိန်နောက်တန်းလူPK လက်ထီလို့ဆိုပြီးတော့ရုရှားအသင်း penalty ရထားပါတယ်အခုချိန်မှာရုရှားအသင်းကဒါကိုကံပိုးပြင်ဆင်နေပြီးတော့ဒိုင်လူကြီးကတော့မမုတ်သေးပဲနဲ့သူကံပိုးလုံနေတော့ဖြစ်ပါတယ်ဒီစပိန်အသင်းကတော့ဒီပွဲမှာဘောလုံးပိုင်ဆိုင်မှုအသာနဲ့ရုရှားအသင်းဘက်ကိုဖိကစားပြီးတော့ဂိုးသွင်းနိုင်ဖို့ကြိုးစားနေတာဖြစ်ပါတယ်အခုဆိုရင်တော့ရုရှားအသင်းက penalty ရထားပါတယ်ခင်ဗျာ
နောက်ဆုံးတည်ထားတဲ့သတင်းတွေကိုမသိင်ကြီးထိုင်နယ်ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးတင်ပြပေးမယ့်သတင်းကတော့ဒီရိုဟင်ဂျာရင်းနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံပေါ်ပို့ပြီးတော့ဖိအားပေးဆောင်ရွက်သွားမယ်လို့ကုလသွေးမှုချုပ်ကဒီကနေ့ဘင်္ဂလားဒေ့ရှ်ခီးစဉ်တွင်ပြောဆိုလိုက်ပါတယ်။အသေးစိတ်ကိုဆက်ပြီးတော့တင်ပြပေးခြင်းပါတယ်ရှင်။ကုလသွေးမှုချုပ်အန်တိုနီယိုဂူတာရက်စ်နဲ့ကမ္ဘာ့ဘဏ်ဥက္ကဋ္ဌဂျင်ယုံခမ်တို့ဒီကနေ့ဘင်္ဂလားဒေ့ရှ်နိုင်ငံဓာကာမြို့တော်မှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာနဲ့တွေ့ဆုံဆွေးနွေးခဲ့တာပါရိုဟင်ဂျာရေးနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအနေနဲ့ဘာတွေဆောင်ရွက်တင်တယ်လဲဆိုတဲ့အပေါ်နားလည်လာစေဖို့အတွက်ပို့ပြီးတော့မှဖိအားပေးဆောင်ရွက်သွားမယ်လို့ကုလသွေးမှုချုပ်ဂူတာရက်စ်ကပြောဆိုခဲ့ကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရဲ့ပြန်ကြားရေးတာဝန်ခံအစ္စနူခရန်ကပြောဆိုခဲ့ကြောင်းဘင်္ဂလားဒေ့ရှ်သတင်းတွေကဖော်ပြပါရှိပါတယ်မနေ့ပြန်တနင်္လာနေ့မှာတော့ကုလအတွင်းမှုချုပ်နဲ့ကမ္ဘာ့ဘဏ်ဥက္ကဋ္ဌတို့ဟာကော့စ်ဘဇားကရိုဟင်ဂျာဒုက္ခသည်စခန်းတွေစီတွားရောက်ဖို့လဲစီစဉ်ထားပါတယ်ကုလအတွင်းမှုချုပ်နဲ့ကမ္ဘာ့ဘဏ်ဥက္ကဋ္ဌတို့ဒုက္ခသည်စခန်းတွေစီလာရောက်ချိန်မှာတော့သူတို့မြန်မာနိုင်ငံကဘာကြောင့်ထွက်ပြေးခဲ့ရတယ်ဘလို့လူခွေချိုးဖောက်မှုတွေနဲ့ရင်ဆိုင်တွေ့ကြုံခဲ့ကြရရတယ်ဆိုတာရင်ဖွင့်ပြောပြနိုင်မှုကိုယ်တိုင်လူခွေချိုးဖောက်ခံခဲ့ရတယ်အမျိုးသမီးတွေနစ်နာခဲ့ရတဲ့ဒုက္ခသည်တွေကိုယ်တိုင်တင်ပြနိုင်ရေးစီစဉ်နေကြတယ်လို့ကော့စ်ဘဇားအနီးဘာလူခါလေးဒုက္ခသည်စခန်းတွေကိုအီဆလန်က VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ
်ကဘာကုလသမဂ္ဂအထင်းမျိုးရှုပ်အန်တီနီယိုကူတရက်စ်နဲ့ကဘာပင်ဥက္ကဋ္ဌတို့ကျွန်တော်တို့ဒုက္ခသည်စခန်းကိုလာရောက်ဖို့အစီအစဉ်ရှိတယ်ကျွန်တော်တို့မြန်မာနိုင်ငံရဲ့လောကွားရေးချုပ်ပေါ်မှုခံရကိစ္စရဲ့နောက်မြန်မာပြည်ကကျွန်တော်တို့နင်းတော့ခံရတဲ့ကိစ္စရဲ့နောက်ကျွန်တော်တို့ရဲ့နိုင်ငံသားအခွင့်အရေးနဲ့ပတ်သက်ပြီးတော့အဲဒါကိုလည်းကျွန်တော်တို့တင်ပြဆွေးနွေးဖို့ရှိပါတယ်ခင်ဗျအာတမတိကျွန်းခံရတဲ့အငြင်းသမီးတွေပါဝင်ပါတယ်သူတို့နဲ့တွေ့ဆုံပွဲမှာနောက်ဟိုမှာမြန်မာပြည်မှာတနက်ပြည်ခံရတဲ့နောက်ဓာတ်တူခံရတဲ့တနက်တန်ရနဲ့ဒီမှာမတမဆွမ်းဖြစ်နေတဲ့လူတွေနောက်ရကိုင်းပြည်နယ်ဖြစ်စဉ်မှာကျုံခဲ့ရတဲ့မျက်မြင်သက်တွေအဲ့လိုလူကြီးတဲ့နောက်ရကိုင်းပြည်နယ်ဖြစ်စဉ်ရဲ့အသေးစိတ်သိရှိတဲ့လူတွေကိုအဲ့မှာပါဝင်ခွင့်အတွက်ကျွန်တော်ဘင်္ဂလားဒေ့ရှ်အစိုးရဘက်ကခန့်လန့်တာရှိပါတယ်ခင်ဗျမနက်ပြန်နေရနေရတော့တေချာရဲလို့ပဲလို့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကအကြောင်းကြားတာရှိပါတယ
်မြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်တွေကိုနေရရင်ပြန်ပို့ဖို့အစီအစဉ်နေတယ်မိမိတို့ရဲ့မူလနေရာကိုပြန်လည်နေရာချထားပေးဖို့ဆုံးရှုံးနေတာခဲ့ရတာတွေကိုတရားမျှတမှုရှိဆောင်နဲ့ပြန်လည်ပေးရဖို့အပါအဝင်နိုင်ငံသားအခွင့်အရေးအပြည့်အဝရရှိနိုင်ရေးကုလအတွင်းမှုချုပ်နဲ့ကမ္ဘာ့ဘဏ်ဥက္ကဋ္ဌတို့ကိုတောင်းဆိုမယ်လို့ Cost Bazaar ကကုတုပလောက်ဒုက္ခစခန်းနေဥမောင်မောင်ကလည်းပြောပါတယ
်ကျွန်တော်ဘင်္ဂလားဒေ့ရှ်နိုင်ငံဆူရကကျွန်ချာတာရှိတယ်ဒီနာကဘောက်ပင်ဥက္ကဋ္ဌနဲ့ကုလသမဂ္ဂဆိုင်မှုချုပ်အန်တီနီကိုတဲရတော့အပြေကြီးမနေ့ပင်နယာနေ့မှာရောက်ရှိလာမှာလို့သူကပြောတာရှိတယ်ကျွန်တော်တုံးဆူတော့မှာရီပါတီရှင်းလုပ်ဖို့တော့မြန်မာဆူရနဲ့ဟောယူရက်ဆန်နဲ့ယန်တီဘီတို့ကဘောက်တို့ဆာရှိုးတွေပါလောက်တာရှိတယ်အဲ့ဒါမှာကျွန်တော်ရိုဟင်ဂျာသူတို့နာမည်ပြရမှာဆိုကျွန်တော် UN Security Force နဲ့နာမည်တုံးမှာကျွန်တော်ဤမူလနေရာကိုရရှိဖို့ဆိုကျွန်တော်ကဘောက်ကုလသမဂ္ဂဆိုင်မှုချုပ်ကောင်းစုကိုအဲဒီလောက်တာရှိတယ်ဒီမှာအဲ့ဒီအနေနဲ့တိတ်ကြင်ရတဲ့လူတွေတန်ရာရစိတ်ထားတဲ့လူတွေအာတမပြေးချင်းကြင်ရတဲ့အမျိုးသမီးတွေပါဒီသူတို့ဒီမှာသူတို့နဲ့တွေ့ဆုံဖို့ထူတာရှိတယ
်အခုလက်ရှိမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်တင်းချီထွက်ပြေးတင်းချောင်ခိုလုံနေကြရတဲ့ဒုက္ခသည်စခန်းအသီးသီးကဒုက္ခသည်တွေအတွက် UNHCR ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးရုံးကနေ UN အသိအမှတ်ပြုဒုက္ခသည်မှတ်ပုံတင်ကတ်တွေထုတ်ပေးဖို့စတင်စီစဉ်ဆောင်ရွက်နေကြပြီဖြစ်ပါတယ်ဒါပေမဲ့ဒုက္ခသည်တွေဘက်ကတော့သူတို့ကိုရိုဟင်ဂျာဒုက္ခသည်တွေလို့ထည့်သွင်းတ မှတ်ပေးဖို့တောင်းဆိုနေကြတယ်လို့ဘာလူခါလီဒုက္ခသည်စခန်းနေကိုကြီးစလန်ကပြောပါရယ်မြမအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်တင်မခံပါဘူ
းရိုဟင်ဂျာဒုက္ခသည်စခန်းမှာအကိုကရွေးနေဆရာအနေတစ်စင်း IDB cast ပြီးတော့ smart cast လို့ခေါ်တယ်ပါရယ်ဒီမှာSAD smart card ကိုသူတို့ကစတင်ပြုလုပ်ပေးမယ်လို့လာပြောပါတယ်ကျွန်တော်တို့အဲဒီကနေ့နဲ့ရောက်တယ်နောက်မနေ့ကလည်းရောက်တယ်သူတို့ကကျွန်တော်တို့နဲ့လာပြီးတော့ရင်းနိုင်တယ်ဒါပေမဲ့အဲ့ဒီ smart card မှာကျွန်တော်တို့ရဲ့နာမည်ရင်းပြည့်တဲ့ရိုဟင်ဂျာအမည်နဲ့ပါဝင်ဝင်ပြုစေရမယ်အဲ့ဒီအခြားပါဝင်ခွင့်မရှိစရင်မြန်မာပြည်ကလာတဲ့ရိုဟင်ဂျာဒုက္ခသည်ဆိုပြီးတော့အဲ့ဒီ smart card မှာပါဝင်ရမယ်ဒါမှတကျွန်တော်တို့ကလက်ခံသွားမယ်ဆိုပြီးတော့ယူနေဆရာအကြီးအကဲကိုကျွန်တော်တို့တင်ပြသွားခဲ့တယ
်ကုတုဘလောက်ဒုက္ခသည်စခန်းနေဦးမောင်မောင်ကလည်းဒုက္ခသည်တွေဘက်က UNHCR ကိုတောင်းဆိုထားတဲ့အခြေအနေပြောပြပါတယ
်အခုသူတို့ UN ကတော့ဖိရခဲ့တော့မြန်မာပြည်ကလာတဲ့သူတွေရေးထားတာရှိတယ်အဲ့ဒါကိုကျွန်တော်တို့တွင်ရဒုက္ခသည်ဆိုတော့ခင်ခွာတာရှိမှနေရယူနေဆရာကိုယူနေဆရာကဘင်္ဂလားဒေ့ရဲ့ရှိတဲ့ရုံးကိုကျွန်တော်တို့ခင်ခွာတာပူတာရှိတယ်။မြန်မာပြည်ကလာတဲ့ရိုဟင်ဂျာဒုက္ခသည်ဆိုပြီးတော့ရေးပြရမှာဆိုပြီးတော့ကျွန်တော်တောင်းဆိုထားတာရှိတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းမှာခိုးလုံနေကြတဲ့တိမ့်ချီတဲ့ဒုက္ခသည်တွေကတော့အခုလက်ရှိမှာဘင်္ဂလားဒေ့ရှ်လူဝင်မှုကြီးကြပ်ရေးကထုတ်ပေးထားတဲ့ယာယီအသိမှတ်ပြုကတ်ပြားတွေနဲ့မှတ်ပုံတင်ထားကြတယ်လို့ဒုက္ခသည်တွေကပြောပါရတယ်။ UNHCR ကနေအခုထုတ်ပေးမဲ့ UN အသိမှတ်ပြုကတ်အတွင်းထည့်သွင်းပေးဖို့ဒုက္ခသည်တွေဘက်ကတောင်းဆိုထားတဲ့အချက်တွေနဲ့ပတ်သက်ပြီးလဲကုလအတွင်းမှုချုပ်နဲ့ကမ္ဘာ့ဘဏ်ဥက္ကဋ္ဌတို့ကိုတောင်းဆိုမယ်လို့ဒုက္ခသည်တွေကပြောပါရရှင်VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်အခုမြန်မာဒီမိုကရေစီရဲ့အစီအစဉ်ကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီအသွင်ကူးပြောင်းရေးကာလဖြစ်တာမို့လို့လူလူကြားမှာဒီမိုကရေစီအသိပညာပေးလုပ်ငန်းတွေလှုပ်ဆောင်ဖို့အများကြီးလိုနေသေးတယ်လို့တနင်္လာရီတိုင်းဝန်ကြီးကျုပ်ဒေါက်တာလက်လက်မော်ကပြောကြားလိုက်ပါတယ်။တနင်္လာရီတိုင်းအတွင်းမှာစီးပွားရေးဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်နေတဲ့တစ်ဖက်ထဲမှာပဲတဘာဝပတ်ဝန်းကျင်ထိခိုက်မှုသက်သာစေအောင်လိုအပ်တဲ့စီမင်းစည်းကမ်းတွေချမှတ်ဆောင်ရွက်နေတယ်လို့လည်း VOA ရဲ့တည်ထက်တွစ်ဆုံမေးမြန်းမကန်မှာဝန်ကြီးချုပ်ကပြောကြားခဲ့တာပါ။တနင်္လာရီတိုင်းဝန်ကြီးချုပ်ဒေါက်တာလက်လက်မော်ကိုကိုယ်စားဝန်လိုင်ကတည်ထက်တွစ်ဆုံမေးမြန်းထားတဲ့အပိုင်းနှစ်ကိုတော့ဒီသတင်းပတ်ရဲ့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်ဖြစ်တင်ဆက်ပေးလိုက်ပါတယ်ရှင
်။ဒီကလုပ်ငန်းနဲ့ပတ်သက်လို့ပေါ့နော်အထူးသဖြင့်ဘိတ်ကျွန်းစုတွေဟာအခုတော်တော်လေး popular ဖြစ်လာတယ်မြန်မာပြည်ထဲမှာလည်းမကောက်ဘူးပြည်ပမှာလည်းကျွန်တော်အမေရိကမှာလည်းလူတိုင်းကဘာမှပြီးသွားလဲမယ်ဆိုဘိတ်ကျွန်းစုကိုသွားမယ်ဆိုတဲ့ခေတ်စဉ်လေးကိုထက်ထက်ပြီးစဉ်းစားလာကြတယ်ပေါ့နော်ကျွန်တော်တိုင်ဝမ်ကြားမှာဗမာလေးတိုင်ဝမ်ကြားမှာလည်းအဲ့လိုရှိလာတယ်ကျွန်းတွေအများကြီးလာတဲ့ကျွန်းတွေနိုင်ငံတကာမှာကျွန်တော်လက်မှတ်ထောင်ပြီးတော့မြန်မာကျွန်းတွေတာယာလက်ပါတယ်မှာပြဖို့ရှိပေမဲ့လည်းကျွန်တော်တို့က3-4ကျွန်းလောက်ပဲအခုကပြခွင့်ရှိတယ်ဘာလို့လဲဆိုတော့အစိုးရကလည်းဒီနိုင်ငံတော်ဝန်ကြီးကပလဲလုံကနေရနေတာအများကြီးရှိတော့အဲ့ဒီဟာတွေကိုကန့်တတ်တဲ့အနေနဲ့တချို့ကျွန်းတွေသွားလို့မရဘူးဆိုပြီးတော့သူတို့ဒီခီးသွားလုံကနေပလဲလုံကကြားထဲမှာအခြေအတည်ရှိကြတာတွေကျွန်တော်တို့ကြားပါတယ်တချို့ကိစ္စတွေကိုလည်းဒီတိုင်းဒေသကြီးအစိုးရကောင်နိုင်ငံတော်အစိုးရကောင်ခွင့်ပြုပေးဖို့စီစဉ်နေတယ်ဆိုတာကျွန်တော်တို့သိရပါအဲ့ဒါလေးကိုလည်းရှင်းပြပါအောင်ဝန်ကြီးတို့ဘလို့ပုံစံနဲ့စဉ်းစားပြီးတော့ဟိုကဏ္ဍခွဲဖို့စီစဉ်ထားတယ်ဆိုတာလေးကိုလေ
ကျမတို့မြန်မာနိုင်ငံထွက်တဲ့ပလဲရရွှေရောင်ပလဲဆစ်ဆစ်ထွက်တာပါအမှန်တမ်းမှတမိုးရှိတယ်ပလဲပေါ့နော်တမိုးရှိတယ်ဆိုတာဒီဟိုပေါ့ရွှေရောင်ဆိုတော့ကျွန်မထင်ပါတယ်ဒီဟိုကျိုတရုတ်ဒီတိုင်ဝမ်နေအဲ့ဒီဘက်ကလူတွေတော်တော်များများနှစ်သက်ကြတာပေါ့နော်အဖြူပလဲကတော့သူကနည်းနည်းလေးရောင်မိန်တယ်လို့မျိုးဖြစ်နေတယ်ရွှေရောင်ပလဲကိုတော့မှကျွန်မအဲတာဆာကီကုမ္ပဏီဟိုဂျပန်ကုမ္ပဏီတခုဒီမှာနှစ်20ကျော်ရှိပါပြီ28နဲ့28နှစ်ရှိပြီသူတို့လာရောက်ပြီးရင်းနှီးမြှုပ်နှံနေတဲ့လူတွေနဲ့ကျွန်မမေးကြည့်ပါတယ်သူတို့အဲဒီပေါ့သူတို့ဟောင်ကောင်ကျောင်းနေမှာလဲဒီချွေအောင်ပလဲထွက်တယ်ဒါပေမဲ့ဗမာပြည်ကမုတ်ကောင်မျိုးမဟုတ်ပါဘူးလို့ပြောပါတယ်သူတို့ကတကယ်တမ်းဟိုသူတေသနာဗမာပြည်ရဲ့မုတ်ကောင်ရဲတဲ့နှကန်းနားမှာကိုတယ်ချွေအောင်တောက်နေရတယ်သူကအဲ့ရသူတို့ထွက်တဲ့ secretion ကတကယ်အားလုံးချွေအောင်နဲ့ကျမတို့အနေနဲ့ကဒီပလဲလုပ်ငန်းကိုလည်းတခြားဒေသတွေနဲ့မတူကျမတို့ကိုသဘာဝပေးတဲ့လက်ဆောင်ဖြစ်တဲ့အတွက်ကြောင့်ပေါ့နော်ကျမတို့ကြီးကြီးကျယ်လှုပ်ချင်ပါတယ်လှုပ်ချင်တဲ့အခါကျတော့ပြည်ထနာခီးသွွားလုပ်ငန်းနဲ့ပလဲနဲ့ contrast ဖြစ်နေတာပေါ့နော
်
conflict ဖြစ်နေတယ်ခီးသွွားလုပ်ငန်းကလည်းသူကနီးတဲ့ကြောနေလိုက်ကြည့်မယ်အလှလှပပတွေ diving လုပ်မယ် snorkeling လုပ်မယ်ဆိုတော့ဟိုကပလဲကလည်းငါမဝင်နဲ့ဒါတော့က
သ
ူအတန်းကြိုက်တယ်ဒီပလဲတွေကလည်းသူကဒီရေပတ်တနာနဲ့ secretion မထွက်တော့ဘူး secretion မထွက်ရင်ဒီပလဲမဖြစ်လာဘူးပေါ့နော်အဲ့လိုမျိုးဖြစ်နေတဲ့အခါကျတော့ကျမတို့ကဘယ်လိုမျိုးခုနောက်ပိုင်းဆိုလို့ရှိရင်ပလဲအတွက်ရှောက်ရွာတင်တဲ့လူတွေကိုတော့ကျမတို့ကဒီကြောနေရဲ့အနောက်ဘက် မှာပေါ့နော်ဒီလေတွေဥတို့ဟုတ်ဖြတ်တမ်းမသွားလာတဲ့ကျောင်းနေနောက်ဘက်ကိုအဓိကဥစားပေးပြီးတော့ရှောက်ပေးပါဆိုပြီးကျမတို့စီက request လုပ်ပါတယ်ဘာဆိုကျောင်းနေနောက်ဘက်ဆိုတောင်းတိုင်းမှာမသွားဘူးလေကျောင်းနေရှေ့ဘက်ပဲအားလှလိုက်တာပါညာနဲ့သွားနေဆိုဒီရှေ့ဘက်ကိုနည်းနည်းလေးပေါ်ခြံခဲ့ပြီးတော့နောက်ဘက်ကိုလုပ်ပါဆိုပြီးကျမတို့ကပြောပေမဲ့လို့ပြောတော့ညာလည်းပဲပလဲလုပ်ငန်းကတော့မြေ area အများကြီးယူရတယ်ကျတော့ long line ချရတာမဟုတ်ကောင်းဘူး long line ချရတယ်ဆိုတော့ဒီမြေ area တွေအများကြီးယူရတဲ့အတွက်ကြောင့်ခုလက်ထိတော့ conflict တွေကတော့ရှိနေသေးပဲဒါပေမဲ့ကျမကတော့ဘယ်လိုပြောလဲဆိုတော့ဒီအကျိုးရှိရကျော်မှာဒီပလဲလုပ်တဲ့ကျောင်းကအခုဆိုလို့ရှိရင်20ကိုခလှလှမပြည့်သေးပါဘူးလက်ချိုးယူလို့ရပါတယ်ဂျန်နဲ့ကျောင်းနေမှာလုပ်ပါကျန်တဲ့ကျောင်းနေမှာဟိုစာပို့ပြီးတော့ဗောနော်ကျိုးရှိရပဲကိုရေဒီပလဲကျောင်းက100ရှိဆို900မှာလုတ်လို့ရသေးတာပဲကျမကပြောတယ်900မှာဟိုလှတဲ့ကျောင်းနေကိုကိုရွေးချယ်ပြီးတော့ဗောဒီ900တွေကဗောအားလုံးတော့မဟုတ်ဘူးဗောလှတဲ့ကျောင်း100လောက်ရွေးပြီးတော့အဲ့100လောက်ကိုသွားလုတ်လို့ရောမဖြစ်ဘူးလားလို့ကျမတို့ဘက်ကတော့ပြောပါတယ်အဲ့လိုပဲတယောက်နဲ့တယောက်တော့ conflict ကခုထက်ဒီရှိနေစေပ
ါဆိုဝန်ကြီးချုပ်တို့အနေနဲ့ရောဒီတဘာပေါင်းချင်းတင်သေးကိစ္စတို့ဒီလူတွေညံမှုကိစ္စအထူးသဖြင့်ဒီကျောင်းနေဟိုစီဝိုင်းလုံးကနေချပြတဲ့အခါမှာမူလတိုင်းတော့ကြာမှာတော့မဟုတ်ဘူးဒါပေမဲ့အတန်းနိုင်ဆုံးထိမ့်သိမ့်နိုင်အောင်ဟိုပေါ့အဲ့လိုမျိုး EITI ပုံစံမျိုးပေါ့နော်တွင်းတဲ့ပစ္စည်းဆိုလို့ရှိရင်လည်းအဲ့လိုမျိုးထိမ့်သိမ့်တဲ့ตัวอะไรนี่ဥပဒေတွေချထားတာရှိပြီလား
ရှိပါတယ်တတုတွင်ဥပဒေရလည်းအသက်ရှိပါတယ်အခုလောလောဆယ်မှာထုတ်လိုက်တဲ့တတုကျောင်းဆွေးရတဲ့တတုတွင်ဥပဒေပေါ့အဲ့ဒီမှာလည်းတဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးကိုဟိုကြီးကျယ်ပဲသူတို့အနေနဲ့ထည့်ပြီးတော့ဖော်ပြထားပါတယ်အရင်ဥပဒေမှာတော့တဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးတွေမပါပါဘူးကျမတို့အခုလည်းတတုတွင်လာရှောက်မယ်ဆိုလို့ရှိရင်ကျမတို့ EMBO ရင်တောင်းပါတယ်နေဒီနေရာမှာတတုတွင်ဟိုတတုလုပ်ငန်းလုပ်မယ်ပေါ့တတုလုပ်ငန်းလုပ်မယ်ဆို EMBO ရင်ပြကျမတို့ဒီတတုကိုဟိုဘယ်လိုလဲစမ်းသပ်ခွင့်မပေးခင်နေရ EMBO ကိုကျမတို့တောင်းပါတယ် EMBO မလုပ်တဲ့တတုလုပ်ငန်းဆိုကျမတို့စမ်းသပ်ခွင့်မပေးပါဘူးဘာဖြစ်လို့လဲဆိုတော့စမ်းသပ်တယ်ဆိုပေမဲ့လည်းတကယ်အမြင်ပြနေထားမှာတချို့တလေကဒီ open time နဲ့နည်းနည်းတူးကြည့်တာတွေပါရှိပါတယ်အဲ့ဒီခါမှာမြေစာပုံတွေဖြစ်ပေါ်လာပါတယ်နောက်ပြီးတော့ဒီမြေစာပုံတွေမှာသူတို့လိုချင်တဲ့တတုဥမာတင်းလိုချင်လို့ရှိရင်သူတို့ကတင်းမဲ့ယူလိုက်တယ်အဲကျန်တဲ့ကော်ပါတွေတန်ရိုင်းနေဒီထဲမှာရှိနေတော့မယ်ဒါတွေကိုလဲဆော်ဖေးလုတ်လားမလုတ်လားကျမတို့စမ်းရမှာဖြစ်ပါတယ်ဒီအတွက်ကြောင့်မလို့ကျမတို့ EMB မပါတဲ့ဘ ᱹ ကိစ္စမျိုးမဆိုကျမတို့လက်မခံပါဘူးအခုလက်ရှိရခင်ဆိုးရဆက်ဆက်တရားလုတ်နေတဲ့တတုတွင်းနေပေါ့အခုကျမတို့ဖားကန့်လို့ပေါ့နော်2020မှာကျမတို့ပြေးဖို့ရှိပါတယ်ဒီဟိုဟိန်းသားမိုင်းပေါ့နော်မတန်မကြီးတဲ့ဟိုအင်္ဂလိပ်ခေတ်တရားလုတ်နေတဲ့ဟိန်းသားမိုင်း EMB ကိုမလိုက်နာပါဘူးတေးသေးချာမလိုက်နာတဲ့အတွက်ကြောင့်ကျမတို့တို့ extension ပေါ့နောက်ထပ်ဆက်ပေးဖို့အတွက်ကျမတို့ခွင့်မပြုပါဘူးဘာဖြစ်လို့လဲဆိုတော့ EMB တိုင်းသူတို့ live ပါဆောင်ရွက်မှာကျမတို့ခွင့်ပြုပါမယ်လို့အတိအကျကျမတို့ဖော်ပြပါတယ်
ဟုတ်ကဲ့ကျွန်တော်တို့မြန်မာနိုင်ငံမှာအစိုးရအဆက်ဆက်ကပါနော်ဟိုအားနေချက်ရှိခဲ့တာဒီဥပဒေတွေထုတ်ပြန်တယ်ကျွန်တော်တို့နေဥပဒေတွေထုတ်ပြန်တယ်ဒါမှလည်းနောက်ပိုင်းကျလို့ရှင်အဲ့ဒီထုတ်ပြန်ပြီးတဲ့ဥပဒေတွေအတိုင်းဟိုအရေးယူခြင်းအပိုင်းမှာကျွန်တော်တို့ကအားနေခဲ့တာကိုအစဉ်တစ်ဆက်ဒီ NLD အစိုးရဘက်မှာအဲ့ဒီဟာတွေနဲ့ပတ်သက်ပြီးတော့ဟိုဝန်ကြီးတို့လည်းဟိုသတိထားမိပါပဲဟိုအရင်အစိုးရတွေရဲ့ကိုအစိုးရတွေအားနေကြဘူးဆ
ိုတော
့အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ဟိုအာယုံဆိုင်ပြီးတော့လှုပ်ဆောင်တာမျိုးရှိသလား
လှုပ်ဆောင်ပါတယ်ကျမတို့
ဟာပြောပြလို့ရမှာဘယ်သူ
ကျမတို့ဒေတာမှာလည်းဟိုပေါ့ဟိုဒီမိုင်းနေပေါ့အခုမကုနာဟိန်းနာမိုင်းဆိုလို့ကြီးကျမတို့တစ်နှစ်ကျော်ပိတ်ထားလိုက်ပိတ်လိုက်ပါတယ်မိုင်းပိတ်လိုက်ပါလို့ဒီသူတို့စွန့်ပြစ်မြေစာတွေကိုထိုးညာပုံဒီညာပုံဟိုချောင်းပိတ်ဒီချောင်းပိတ်လုံနေတဲ့ညာကာလပတ်လို့ကျတော့တနည်းကျော်ပိတ်ပြစ်လိုက်ပါတယ်ပိတ်တော့မှသူတို့ကဒါသူတို့ရေးယူတာကိုရေးယူတဲ့အခါမှာသူတို့ကဒီတနည်းကျော်ကာလမှာသူတို့အစိုးရပေးရမယ့်ခွန်သူတို့ပေးရပါလိမ့်ရှင်ဘာလို့ဆိုအစိုးရပေးရမယ့်ခွန်ကတော့မပြတ်တမ်းဆိုတော့အစိုးရပေးရတဲ့ခွန်နဲ့သူတို့ကဘာရင်ဖြစ်လာတဲ့အခါကျတော့မှဒီမြောင်းနေချောင်းနေသူတို့ဖော့ပါလိမ့်ရှင်အဲ့ဒီအချိန်ကာလမှာကျမတို့အစိုးရလည်းဝင်ကူလုပ်ပေးပါတယ်ဘာဖြစ်လို့လဲဆိုတော့အဲဒီကိုဒေတာခန့်ဒီဟိုနေမဲ့ကျမကြီးဘာညာအတွက်ပဲဆိုပြီးတော့ကျမတို့ဝင်ကူပြီးလုပ်ပေးပါတယ်ဒါပေမဲ့လို့သူတို့ဒီမြောင်းနေချောင်းနေသူတို့သွတ်ပြမြေစာပုံတွေမပုံသေးသေး၍တန်တန်ရှင်းရှင်းမလုပ်သေးကျမတို့ပိတ်ပလိုက်ပါတယ်ပိတ်ထားတာအဲတစ်နှစ်ကျော်လောက်ကြာပါတ
ယ်ကျောင်းပြီးသေးရောဝင်ကြိုဒီ
ကျောင်းပြီးသေးလည်းပိတ်ထားတာပါရှင
်အခုတူနေတယ်ကျောင်းပြီးသေ
းပိတ်ထားတာပ
ါ
ရှိပါလေ
ကျင်းတ
ော့ဘန်းချောင်းဒီသားမှာပါရှင
်ဟုတ်ကဲ့
ဘန်းချောင်းဒီသားဆိုတော့ဟိုဘက်တစ်ဖက်နိုင်ငံရဲ့နေဆက်ပေါ့အဲ့မှာလည်းအဲ့လိုပဲကြောင်မီသွေးရဲ့မြေစာပုံတွေသူကကြောင်မီသွေးတက်ရင်တွေကိုယူတယ်တက်နှုတ်တွေကိုပုံပလိုက်တယ်ပုံတဲ့ပုံတွေကသူ့လိုလိုမီးလောင်တယ်ဒီအတွက်ကြောင့်ဒီကအခုံးငွေတွေကပြည်သူကိုဒုက္ခပေးတယ်ပိတ်ရမယ်ဒီကြောင်မီသွေးမိုင်းကလည်းကျွန်မထင်တယ်6လလောက်ရှိပါပြီပိတ်ထားတာအဲ့တော့ဒီကကျွန်မတို့လာပြောပါတယ်အဲ့တော့ကျွန်မတို့မှာတတုတွင်းမှာတတုတွင်းစောင့်ကြည့်ရေးဖွဲ့ဆိုကျွန်မတို့ဆော့ဗလက်ပေါ့နော်ကျွန်မတို့စားပလင်းပေါ့စားပလင်းဖွဲ့ပါတယ် ျမတို့ရွာကိုရွာရွာလူကြီးတွေအဲနောက်ပြီးတော့သက်ဆိုင်ရာအဲ့ဒီဟိုဟိန်းသားတွေဘိုင်မှာဆို Christian Community ဆိုတော့ဒီကရင်ဘော့ဘာသာရေးဆရာတွေနဲ့ဒီတက္ကန်နေနဲ့ကျမတို့တတ်တူစောင့်ကြည့်အဖွဲ့ဆိုပြီးဖွဲ့ပါတယ်ဒီတတ်တူစောင့်ကြည့်အဖွဲ့နဲ့ဒီတတ်တို့ကျမတို့ဟိုဘော့တိုင်းတတ်တူတွင်ဝင်ကြီးက3လတခါသူတို့အစည်းအဝေးဝေးကြပါတယ်ဟာကျွန်တော်တို့တတ်တူတွင်မှာတော့ဘလို့ဖြစ်နေလဲကျွန်တော်တို့တတ်တူတွင်မှာဘလို့ပုံစံဖြစ်နေရဲဆိုဝန်ကြီးကအဆင်မပြေလို့ရှင်းစင်ကြည့်ပါတယ်တကယ်တမ်းမှန်နေတယ်ဆိုလို့ရှိရင်ကျမတို့မိုင်းပိတ်ပါတယ်ဒီလိုပဲကျမတို့ရေးရှုပေးပါတယ်
personally ပေါ့ frustrate ဖြစ်တဲ့ issue တွေဝန်ကြီးဥပဒေမှာအများကြီးရှိမှာပဲတဘောကကိုကဒီဥပဒေကိုပြဋ္ဌာန်းခြင်းနဲ့လွတ်တော်ကသဘောမတူတာရှိမယ်တဘောကကိုလို့ရှင်တဲ့ project အတွက်လုံလောက်တဲ့ရမုံကမရှိတာဖြစ်ကောင်းလည်းဖြစ်မယ်ဆိုဝန်ကြီးချုပ် personally တကယ်ကိုပုဂ္ဂိုလ်ရေးရတကယ်ကိုကလည်းလူလာလာဖြစ်စေခြင်းနဲ့ဟိုပက် project လေးတွေရှိတယ်မလားတို့အစိုးရကောင်တွေတရားကိုကနဲ့ကိုအဲ့ဒီအမျိုးစိတ်ညစ်မိတဲ့ဟိုဟာတွေပေါ့စီမံကိန်းတွေလုပ်ငန်းတွေfrustrate ဖြစ်တာတွေဘာတွေရှိလဲဦးလေ
းအဓိကကတော့ကျမတို့ပြည်သူကို democracy threat တယ်လုံနေတယ်လို့ပြောလို့ရှိရင်ပြည်သူက democracy threat တယ်ရဲ့အနှစ်သာရတွေကိုသိရပါမယ်ရှင်အထူးသဖြင့်လူငယ် community မှာပေါ့ကျမသိစေချင်တယ်အဲ့ဒါတွေကိုကျမတို့ဆိုရမလုပ်ပေးနိုင်ဘူးအားနေတယ် democracy threat တယ်ဆိုတာဘယ်လိုမျိုး democracy ဆိုတာဘယ်ကိုအခြေခံလဲ democracy ရဲ့အဓိကအကြောင်းရတယ်ဒါတွေကိုကျမတို့ပညာမပေးနိုင်ဘူးပညာပေးနိုင်ပေးတယ်ပေးချင်ဆိုတော့ကျမတို့ NLD party ကိုဆိုလိုခြင်းမဟုတ်ဘူးပြည်သူတွေကိုထက်ထဝဝင်နေဥမာကြောင်းပေါ့အခုမတက်ကတူပေါ့ကျမတို့အဲ့ဒီမှာဟာတင်တန်းခုလို့တက်ကတူကြောင်းပေးရချိန်မှာကျမတို့ဒီကလေးတွေကိုဒီဒီမိုကရေစီဖရက်တနေကျမတို့ဒီမိုကရေစီနိုင်ငံသွားနေတယ်ဆိုပြီးကလေးတွေကဘာမှမသိပဲနဲ့သူတို့သွားချင်တယ်လမ်းသွားနေလို့မရဘူးလေအားလုံးကဝေးစခုတွေကိုသွားမှာဒီဟာကိုကျမရမ်းလှုပ်ချင်တယ်ဒါကျမရဲ့ဘာကျမတို့ကတော့နိုင်ငံရေးတမားတွေတသက်ဆိုတော့ဒီကိစ္စကိုကျမလှုပ်ချင်တယ်နောက်ပြီးတော့အပြည်သူတွေကဒီပရဟိတလုပ်ငန်းလို့ခေါ်တယ်ကျမတို့မြန်မာနိုင်ငံဆိုတာအကိုကြီးတို့လည်းသိပါတယ်နှစ်တော်ကြာကြာကိုဟိုပရဟိတလုပ်ငန်းကိုအားမပေးခဲ့တဲ့နိုင်ငံဖြစ်တော့ပရဟိတလုပ်ငန်းဆောင်ရွက်ချက်လေးတွေကိုကျမအားပေးချင်တယ်ဥပမာလူအိုယုံလုပ်ငန်းလေးတွေတို့ဆေးကုတဲ့ဒီပေါ့ဒီဆေးကုတဲ့အဖွဲ့အစည်းလေးတွေဒါတွေကိုကျမတို့ခမဲ့ပေါ့နော်ကျမတို့ကူညီပေးချင်တယ်ကျမတို့ဆိုရအမေနော်လိုပဲစူးစီးပြီးတော့သွားကျမဆိုရင်တော့ဒီအခမဲ့ဆေးကုတဲ့လုပ်ငန်းလုပ်ခဲ့တာကျမငါးတိတိတိဒီတိုင်းလုပ်တယ်ကျမခရင်ရွာတွေသွားတယ်ခလေးတွေလည်းတင်တယ်ခွေးတွေလည်းတင်တယ်စားအုပ်စားကွက်တွေလည်းယူပြီးကျမသွားလေလိုက်တယ်ချောင်းဖျားတွေပဲချောင်းဖျားတွေကျမသွားခဲ့တဲ့နေရာတွေပဲကျမအမဆေးကုတဲ့အချီးပေးတယ်သူတို့ health education နေတို့ထမင်းနဲ့ပေးဦးနေပဲစားနေလို့မြောင်နေတို့အသားစားမကြက်မွေးဘာညာပေါ့နော်ဝက်မွေးအဲ့လိုမျိုးလေးတွေကျမတို့လုပ်ခဲ့တယ်ကျမတော်ရဲမှာပြောတဲ့လူမျိုးပါ။ဘာဆိုကရင်လူမျိုးလည်းဖြစ်တော့လေ
။အဲ့
လို
မျို
းကရင်သွေးဆိုတော့ကရင်ဒီပေါ့ကရင်လူရဲလည်းမဟုတ်ပါဘူးဗမာတွေလည်းပါပါတယ်။အလုံးအဲ့ဒီ community တွေကြားမှာကျမနေခဲ့တဲ့လူပါ။ကျမဒီရွေးခန့်ခန့်ဒီမှာကျမမျိုးပေါ်ရောက်လာတဲ့လူဖြစ်ပါတယ်။ကျမဒါတွေကိုဒီအုတ်ချုပ်ရေးဆိုတော့ကျမအနေနဲ့အိမ်မက်ကိုတခါမှထက်မက်ဘူးတဲ့ကိစ္စတွေဖြစ်ပါတယ်။ကျမအနေနဲ့တော့တော်တော်လေးဟိုပေါ့challenges တွေဖြစ်ခဲ့ပါတယ်။နောက်ပြီးတော့ဘာသာရေးပေါ့ဘာသာရေးဆိုကျမဗုဒ္ဓဘာသာမဟုတ်ဘူးဆိုတော့ဗုဒ္ဓဘာသာရဲ့အခင်းကျင်းဒီမှာကျမတော်တော် ceremony ဒီမှာတော်တော်များများကျမပါဝင်မဆောင်ရွက်ဘူးပေါ့နော်ဒါပေမဲ့ baby ကကျမလှူတယ်၊ကူညီတယ်ဟိုလှုပ်ဆောင်စရာရှိရင်ကျမခင်မောဘုဒ္ဓဘာသာအဲ့တော့ကျမခင်မောလောက်ခိုင်းနေအဲ့လိုမျိုးလေးတော့ရှိတာပေါ့ဒါပေမဲ့လည်းကျမနားထောင်ကြည့်ရတလောက်တော့ဒီ Buddhism community ကလည်းကျမကိုလက်ခံပါတယ်ဝင်ကြောက်ကလှူတာပဲတန်းတာပဲဘာသာရေးမခွဲခြားဘူးလို့ပဲလှုပ်တာပဲဆိုကျမတို့လည်းအဲ့လိုပဲလှုပ်ပါတယ်အဲဒါပေမဲ့လို့နည်းနည်းတော့လေဒီဥပမာပေါ့ကချင်ပြည်နယ်မှာကျမကဘုံကြီးချုပ်ဖြစ်မယ်ဆိုရင်တော့တိတ်ပြီးပြဿနာမရှိဘူးလိုင်လုံးကြီးချွေရှိရဲအကရင်ပြည်နယ်မှာဆိုလဲကျမလှုပ်လို့ရသေးတယ်အခုဒီလိုမျိုး Buddhism community မှာလှုပ်ရဆိုတော့နည်းနည်းတော့ကျမအတွက်ခက်ခဲဖြစ်ပါတယ်ဒါလေးတော့အခုရှိပါတယ်ဥပမာဖျားရတယ်ဗျာကိစ္စဆိုရင်ကျမနဲ့အဆင်မပြေဘူးပေါ့အဆင်မပြေဆိုတော့ဖုန်းကြီးနဲ့လဲကျမစကားပြောလို့အဆင်မပြေအဲ့တော့ဈာရရလူတွေနဲ့ဆိုတော့လဲနည်းနည်းဟိုပေါ့ဟိုကိုလိုချင်တဲ့စကားတွေမရောက်ဘူးတွေပါတယ်ဒါတော့ရှိပါတယ်ဒါပေမဲ့လို့ကျမတို့ကတော့ဘယ်ဘာသာမဆိုကျမမေတ္တာတရားနဲ့သွားတဲ့ဘာသာဆိုကျမလက်ခံပါတယ်ကျမဒီဟိုဒီဟိုဗုဒ္ဓရဲ့ဆုံးမတွေလဲကျမဖတ်ဖူးပါတယ်ကျမလေ့လာပါတယ်ဒီဟိုမွတ်စလင်ရဲ့ဆုံးမတွေလဲကျမလေ့လာတာပဲဘာသာတိုင်းကကောင်းပါတယ်လူတွေကမေတ္တာတရားနည်းနေလို့သာဖြစ်တာပါကျမတော့အဲ့လိုပဲလက်ခံပါတယ
်
ဘာသာရေးကိုလဲကျမလိုက်စားပါတယ်အားလုံးကိုလည်းရှုပါတယ
်ဘုညိုကျေးဇူးအများကြီးတင်ပါတယ်အခုလိုဆေးရှင်းလေးရှင်းချာရှင်းရှင်းပြပေးတာ
ကိုယ်စော်ဝင်လိုက်အစီအစဉ်တင်ဆက်တဲ့မြမဒီမိုကရေစီရေးဆွေးနွေးကအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အခုလိုတနင်္ဂနွေညနေတနင်္လာမနက်ခင်းနေမှာတလှည့်ပြန်ပြီးထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင်2018ခုနှစ်ဇူလိုင်လ1ရက်တနင်္ဂနွေနေ့ညရဲ့မြမစံတော်ချိန်ည9နာရီခွဲရှိပါပြီ။လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေည10နာရီထိထုတ်လွှင့်ပေးမယ်ဒုတိယပိုင်းနာရီခွဲမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မြမပြည်မပေးစာများနဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဦးဆုံးထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့သတင်းစာဆရာဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ဖြစ်ပါတယ်NLD ပါတီကဖွဲ့စည်းပုံပြင်နိုင်မလားဘလို့ပြင်ပါလဲဆိုတဲ့ခေါင်းစဉ်နဲ့ဒီသတင်းပတ်ဆွေးနွေးတင်ပြထားပါတယ်ဦးစီသူအောင်မြင့်ကစီစဉ်ပြီးတော့မတ်ရင်ချင်းနိုင်တဲ့ကိုညံဝင်းအောင်တို့ကူညီတင်ဆက်ထားတာနားဆင်ပါရှင
်ဒီကနေ့ဂျွန်လ23ရက်နေ့24ရက်နေ့ကအာဏာရ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီရဲ့ဒုတိယအကြိမ်နိုင်ငံလုံးဆိုင်ရာပါတီညီလာခံကျင်းပခဲ့ပါတယ်။အချိန်တိုတိုအတွင်းကျင်းပခဲ့တဲ့ညီလာခံမှာအစိုးရမူဝါဒအောင်မြင်အောင်ဝမ်းရံအားပေးရေးဖွဲ့စည်းပုံပြင်ရေးအပါအဝင်ရှေ့လုပ်ငန်းစဉ်5ရက်ချမှတ်ခဲ့ပါတယ်။ဒီရှေ့လုပ်ငန်းစဉ်5ရက်ထဲမှာဖွဲ့စည်းပုံပြင်ရေးဆိုတာဟာ2012ဂျာဖြဲ့ရွေးကောက်ပွဲမဝင်ခင်ကတည်းက NLD ပါတီရဲ့မူဝါဒတည်းရဲ့အနေနဲ့ရှိခဲ့ပြီး2012ဂျာဖြဲ့ရွေးကောက်ပွဲမှာရော2015အထွေထွေရွေးကောက်ပွဲကြီးမှာပါပါတီရဲ့လုပ်ငန်းစဉ်ဖြစ်ပြည်သူတွေကိုချပြမဲဆွဲခဲ့တာပါ။တိတ်မကြခင်2015အထွေထွေရွေးကောက်ပွဲကျင်းပပြီးတာ3နှစ်ပြည့်ပါတော့မယ်။ဒီကာလအတွင်း NLD ပါတီအနေနဲ့ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးပြောတာဆိုတာလှုပ်ရှားတာပြည်သူတွေမတွေ့မြင်ကြရပါဘူး။ဒီအတွက်ညီလာခံအပြီးသတင်းစာရှင်းလင်းပွဲမှာသတင်းတော်တွေကလည်းNLD ခေါင်းဆောင်တွေကိုအဲ့ဒီမေးခွန်းမေးခဲ့ကြပါတယ် NLD ပါတီဖွဲ့စည်းပုံပြင်ဆင်ရေးအကောင့်ထဲဖော်နိုင်ပါမလားဆိုတာခုတစ်ပတ်လေးလာသုံးသပ်တင်ပြသွားပါမယ
်အရင်ဗိုလ်ချုပ်မှုကြီးတန်းရွှေဦးဆောင်နဲ့စစ်အာဏာရှင်အစိုးရလက်ထက်မှာသူတို့စိတ်ကြိုက်ရေးဆွဲထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုအတည်ပြုခဲ့ပါတယ်အဲ့ဒီအချိန်ကလေးက NLD ဟာ2008ဖွဲ့စည်းပုံကိုလက်ခံခဲ့တာမဟုတ်ပါဘူးတကယ်တကယ်2008ဖွဲ့စည်းပုံအခြေခံဥပဒေကိုလေ့လာကြည့်ရင်ဒီမိုကရေစီစနစ်နဲ့နည်းနည်းမှလိုင်လျောညီတွေ့မှာဖြစ်တဲ့အချက်တွေအများကြီးတွေ့နိုင်မှာဖြစ်ပါတယ်။တမန်တော်ဟာတတိတခြားရက်ဒီခွင့်ရပြီးရွေးကောက်ခံအစိုးရရဲ့စီမံခန့်ခွဲမှုအောက်ရှိမနေတာတမန်တော်ရွေးချယ်ရမှာတမန်တော်ကမဲ25ရာခိုင်နှုန်းကိုရယူထားတာဥပဒေပြုလွှတ်တော်အသီးသီးမှာတမန်တော်သားအမတ်တွေ25ရာခိုင်နှုန်းနေရာယူထားတာအစိုးရအဖွဲ့ထဲမှာအရေးပါတဲ့ကာကွယ်ရေးပြည်ထောင်ရေးနေဆိုင်ရေးရာဝန်ကြီး၃ယောက်ကိုတမန်တော်ကဝေးဦးစည်းချုပ်ကစိတ်ကြိုက်ခန့်အပ်တာတိုင်းနယ်ပြည်နယ်အသီးသီးမှာဝန်ကြီးချုပ်ပြီးရင်အရေးပါဆုံးဖြစ်တဲ့နေလုံဝန်ကြီးကိုတမန်တော်ကဝေးဦးစည်းချုပ်ကခန့်အပ်တဲ့တမန်တော်သားအရာရှိတွေထဲသွင်းရတာဒေါ်ဆန်းစုကြည်ကိုတမန်တော်အဖြစ်တင်မြှောက်လို့မရနိုင်တဲ့ပုံမှန်59စာလုံးလိုမျိုးထဲသွင်းထားတာစတဲ့အချက်ပေါင်းများစွာရှိနေပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးငိုကလေးက NLD မှာသဘောထားနှစ်မျိုးကွဲပြားခဲ့ပါတယ်။ပထမတစ်မျိုးကတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဖြစ်ပြီးဒေါ်ဆန်းစုကြည်နဲ့ NLD ခေါင်းဆောင်အများစုကြီးရဲ့သဘောထားဖြစ်ပါတယ်။ဒုတိယတစ်မျိုးကတော့2008ဖွဲ့စည်းပုံကိုဖျက်သိမ်းပြီးဖွဲ့စည်းပုံအသစ်နဲ့အစားထိုးရေးဖြစ်ပြီးကွဲလွန်သွားပြီဖြစ်တဲ့သတင်းစာဆရာကြီးဟန်သာဝတီဦးဝင်းတင်နဲ့ရှေ့နေကြီးဦးကိုနီတို့ရဲ့သဘောထားဖြစ်ပါတယ်။နောက်ပိုင်းဖွဲ့စည်းပုံပြင်ဆင်ရေးဟာ NLD ပါတီရဲ့မူဝါဒသဘောထားဖြစ်လာပါတယ်။
ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီး NLD ပါတီအတွင်းလေ့လာသုံးသပ်မှုတွေလုပ်ကြရမှာအချက်ပေါင်း168ချက်အထိပြင်ဆင်ဖို့လိုတယ်ဆိုပြီးသဘောထားထွက်လာပါတယ်။ဒါပေမဲ့အဲ့ဒီအချက်လက်တွေပြင်နိုင်အောင်ဘလို့တဏ္ဍာဗျူဟာနီးဗျူဟာတွေနဲ့လုပ်ကြမလဲဆိုတာမျိုးကိုတော့ချမှတ်တာမတွေ့ကြရပါဘူး။ 2012ကြားဖြတ်ရွေးကောက်ပွဲဝင်ဒေါအောင်ဆန်းစုကြည်အပါအဝင် NLD အမှတ်40ကျော်လွှတ်တော်အသီးသီးတဲ့ရောက်ပြီးနောက်ပိုင်း NLD ဟာဖွဲ့စည်းပုံပြင်ရေးတတိုင်းတီလုံးအတိုင်းအတာနဲ့ကြိုးစားလာပြန်ပါတယ်ဒီတစ်ခါပြင်ဖို့ကြိုးစားတာကတော့ပုံမှ436ပါNLD ကောင်းဆောင်တွေနဲ့ဥပဒေပညာရှင်တွေကဖွဲ့စည်းပုံမှာအချက်အတော်များများပြင်ဖို့ကြိုးစားနေရင်တက်မတော်ကောင်းဆောင်တွေနဲ့ညှိနေရမယ်တက်မတော်ဘက်ကသဘောမတူရင်ပြင်ဆင်ဖို့မလွယ်ဘူးဒါပေမဲ့ပုံမှ436ကိုသာပြင်ဆင်လိုက်နိုင်ရင်နောက်ပိုင်းဖွဲ့စည်းပုံပါဘယ်ပုံမှကိုပြင်ကျင်တည်ဖြစ်စေတက်မတော်ဘက်ကသဘောမတူလဲပြင်လို့ရသွားလိမ့်မယ်ဖွဲ့စည်းပုံပြင်ဆင်ရေးမှာပုံမှ436ဟာအရေးကြီးပြီးတကပေါက်လဲဖြစ်တယ်ဒီတကပေါက်ပွင့်သွားရင်ကျန်းနာအားလုံးပြင်နိုင်လိမ့်မယ်လို့ယူဆပြီးပုံမှ436ပြင်ဆင်ရေးလှုပ်ရှားမှုလုပ်ခဲ့တာပါအ
ဲ့ဒီပုံမှ436ပြင်ဆင်ရေး NLD ခေါင်းဆောင်မှုနောက်88မျိုးဆက်ကျောင်းသားခေါင်းဆောင်တွေပါဝင်လူထုလူသန်းစားအဖွဲ့ပေါင်းစုံနဲ့ပြည်သူအများစုကြီးကထောက်ခံတာတွေ့ရပါတယ်ဒါပေမဲ့ NLD ပါတီခေါင်းဆောင်တွေမတွက်မိတဲ့အချက်ကသူတို့လူလားသလိုပုံမှ436ကိုသာပြင်ဆင်လိုက်နိုင်ရင်နောက်ပိုင်းတက်မရောသဘောထားမပါလဲဖွဲ့စည်းပုံတစ်ခုလုံးကိုလိုသလိုပြင်ခွင့်ရသွားမှာဖြစ်ပြီးတက်မတော်ခေါင်းဆောင်တွေနဲ့တက်မတော်တစ်ခုလုံးရဲ့ကံကြမ္မာတက်မတော်ခေါင်းဆောင်တွေနဲ့တက်မတော်တစ်ခုလုံးရဲ့ကံကြမ္မာရွေးကောက်ပွဲတွေလက်ထဲရောက်သွားလိမ့်မယ်ဆိုတာကိုတက်မတော်ဘက်ကသိနေတဲ့အချက်ပဲဖြစ်ပါတယ်ဒီအတွက်ဖွဲ့စည်းပုံပြင်ဆင်ရေးမှာပုံမှန်436ပြင်ဆင်ရေးဆိုတာဟာအခက်ခဲဆုံးဖြစ်လိမ့်မယ်ဆိုတာသဘောမပေါက်လို့အဲ့ဒီလှုပ်ရှားမှုလုပ်ခဲ့တာလို့သုံးသပ်နိုင်ပါတယ်တကယ်လည်းအဲ့ဒီပုံမှန်436ပြင်ဆင်ရေးလုံးဝမအောင်မြင်ခဲ့ပါဘူး။သမရဦးသိန်းစိန်အစိုးရလက်ထက်လက်နက်ကင်တိုင်းသားတွေနဲ့ညီညာရေးလုပ်ပြီးနောက်ပိုင်းဖွဲ့စည်းပုံပြင်ရေးစကားပြောလာပါတယ်။သမရဦးသိန်းစိန်ပြောတာကတော့အစိုးရလွှတ်တော်တပ်မတော်နိုင်ငံရေးပါတီအရက်ဘက်အဖွဲ့အစည်းလက်နက်ကင်တိုင်းသားတွေအားလုံးပါဝင်တဲ့ညီညာရေးညီလာခံကြီးတွေကျင်းပမယ်။အဲ့ဒီရလာတဲ့သဘောတူညီချက်တွေကိုလွှတ်တော်တဲ့တင်ပြီးဖွဲ့စည်းပုံပြင်ရေးလုပ်မယ်။မလို့ရပါနဲ့ဆိုတာပါပဲ။အဲ့ဒီအချိန်တုန်းကဒေါ်အောင်ဆန်းစုကြည်နဲ့ NLD ဟာသမရဦးသိန်းစင်ရဲ့ဖွဲ့စည်းပုံပြင်ရေးနီးနာကိုလက်မခံခဲ့ကြပါဘူးဖွဲ့စည်းပုံပြင်ရေးအတွက်တိကျအကောင့်တွေဖော်ရမယ်ဆိုတဲ့သဘောမျိုးပဲရှိခဲ့တာပါနောက်ပိုင်းတော့အောင်ဆန်းစုကြည်ဦးဆောင်နဲ့ NLD အစိုးရအာဏာရလာတဲ့အခါသမရဦးသိန်းစင်ထားရခဲ့တဲ့ NCA လမ်းကြောင်းအတိုင်း21ရာစုပြည်လုံးညီလာခံတွေဆက်လုပ်ပါတယ်ဖွဲ့စည်းပုံပြင်ရေးတိကျအကောင့်တွေဖော်မယ်ဆိုတာမပြောတော့သလိုလှုပ်ရှားမှုတွေလည်းဆက်မလုပ်တော့ပါဘူးနောက်ပိုင်းမှာတော့အောင်ဆန်းစုကြည်ကိုယ်တိုင်27ရာစုပင်လုံကရလာတဲ့သဘောတူညီချက်တွေအတိုင်းဖွဲ့စည်းပုံပြင်ရေးလုပ်နိုင်တယ်ပြောလာတဲ့အခါအရင်သမရဦးသိန်းစိန်ပြောခဲ့တဲ့လမ်းကြောင်းအတိုင်းပဲလုပ်တော့မယ်ဆိုတဲ့သဘောဖြစ်လာတာတွေ့ရပါတယ
်။ကျင်းပပြီးသွားတဲ့ NLD ပါတီဒုတိယအကြိမ်ညီလာခံအပြီးသတင်းစာရှင်းလင်းပွဲမှာပါတီဥက္ကဋ္ဌနှင့်ဒေါက်တာစော်မြင့်မောင်ကပင်လုံညီလာခံကနေရလာတဲ့သဘောတူညီချက်တွေကိုလွှတ်တော်တင်လွှတ်တော်ကပြည်ထောင်စုသဘောတူညီချက် Union Accord တရက်ချမှတ်ပြီးဖွဲ့စည်းပုံပြင်သွားနိုင်တယ်လို့ပြောဆိုခဲ့ပါတယ်။ဒီအချက်ကိုကြည့်လိုက်ရင် NLD ဟာဖွဲ့စည်းပုံပြင်ရေးတီးခြားလှုပ်ရှားစ조사သွားတော့မှာမဟုတ်ပဲ27ရာစုပင်လုံညီလာခံသဘောတူညီချက်တွေကနေတဆင့်ပဲ조사သွားတော့မယ်လို့မှတ်ယူရပြီးအချိန်အများကြီးယူရအောင်မယ်ဖြစ်ကြပါမယ်ရှင်။
ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ဖြစ်ပါရယ်ရှင်ဒီစီဇန်ကိုတော့အခုလိုတနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေတာဖြစ်ပြီးတနင်္လာမနက်ခင်းနေ့မှာတော့တလှည့်ပြန်ပြီးထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့မယေးတန်တာကျော်စီဇန်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်
ပါရှင် VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်နေချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုတော့အရင် VOE အစီအစဉ်တွေကိုနားဆင်ပြီးတော့ရေးလာကြတဲ့သောရရှင်ရဲ့စာတော်လေးတွေကိုဖော်ပြပေးသွားချင်ပါတယ်။Facebook ကနေရေးလာတဲ့သောရရှင်တယောက်ရဲ့စာတော်လေးကိုအရင်ပြောပြပေးပါမယ်နော်။ VOE ကိုမြဲတမ်းနားထောင်ဖြစ်ပါတယ်တဲ့။ကျွန်တော်ကတော့ကမ်ဘလူးမြို့နယ်မှာနေထိုင်တဲ့ဥကင်ချီဖြိုးဝေလှိုင်မှာ VOE ဝိုင်းတော်သားတွေကျမ်းမာပါစေလို့ဆုတောင်းပေးလိုက်ပါတယ်ဆိုပြီးရေးလာပါတယ်။ နောက်ထပ်သောရရှင်တယောက်ကတော့မင်္ဂလာပါ VOE သတင်းတွေကိုအဆက်မပြတ်တင်ပေးတဲ့အတွက်ကျေးနပ်ကျေးဇူးတင်ပါတယ်အခုလက်ရှိမြန်မာနိုင်ငံရဲ့အခြေအနေကိုအချိန်နဲ့တပြေးညီတင်ပေးတဲ့အတွက်လည်းအထူးကျေးဇူးပါကျွန်တော်တို့မြန်မာနိုင်ငံကြီးအမြဲဆုံးငြိမ်းချမ်းပါစေလို့ဆုတောင်းပါတယ်ဆိုတော့ Facebook Messenger ကနေပြီးတော့သူ့ရဲ့စာတို့လေးကိုရေးပို့လာပါတယ် VOE စီစဉ်တွေကိုနားဆင်အားပေးပြီးတော့ရေးလာကြတဲ့သောရရှင်ရဲ့စာတို့လေးတွေကိုလည်းဆက်ပြောပြပေးကြပါတယ်ရှင်။မြန်မာနိုင်ငံရေးလောကဆိုင်ရာ EDM အသုံးနှုန်းများဆိုပြီးတော့ဒီ VOE ကနေပြီးတော့ American တုံးအင်္ဂလိပ်စာတင်ကန်းစာအစီအစဉ်ကိုနားဆင်ပြီးတော့သောရရှင်တို့ကအဲ့ဒီအစီအစဉ်ကိုတင်ယူကြပါတယ်လို့ရေးလာပါတယ်ဟုတ်ကဲ့ပါ။ကျမတို့အစီအစဉ်ကိုအပတ်စဉ်တိုင်းရုံမြင့်တန်ကြားရေဒီယိုကနေထုတ်လွှင့်ပေးနေတာမလို့အဲ့ဒီအစီအစဉ်ကိုအဲ့ဒီမှာနားထောင်လို့ရတယ်လို့ပြန်ပြီးတော့လည်းလေးလာခြင်းနဲ့ဆိုရင်ပြန်ပြီးတော့နားထောင်လို့ရအောင်လည်းလုပ်ပေးထားပါရနော်။အတန်းနဲ့စာသားတိုက်ကြည့်လို့ရအောင်လည်းသင်ခန်းစာအပြည့်အစုံကိုစာသားနဲ့တင်ပေးထားပါရ။အဲ့တော့ရရှင်ကတော့ Michael Ray ဆိုတဲ့တော်ရရှင်ပါ။နောက်ထပ်တော်ရရှင်တစ်ယောက်ကတော့ Mike Margaret လို့ရေးထားပါရ။ဒီ Mike Margaret တော်ရရှင်က A good program I'm very grateful to you တဲ့အရင်ကောက်တဲ့အစီအစဉ်လေးပါအထုကိုကျေးဇူးတင်ရှိပါတယ်လို့ရေးလာပါတယ်သူတို့ကအဲ့ဒီမြန်မာနိုင်ငံရေးလောကဆိုင်ရာ EDN အသုံးနှုန်းများသင်ခန်းစာအစီအစဉ်ကိုနားဆင်ပြီးရေးလာကြတာဖြစ်ပါတယ်စနေညဓာတ်ရဲ့လေလံအစီအစဉ်ကိုနားဆင်ပြီး VOA မြန်မာပိုင်း website ပေါ်မှာမှတ်ချက်ရေးလာတဲ့တော်ရရှင်ကတော့ဦးဝင်းတင်ပါဦးဝင်းတင်က VOA ရဲ့ထုတ်လွှင့်ချက်တွေကိုအားပေးခဲ့တာနှစ်ပေါင်း20ကျော်ခဲ့ပါပြီအစီအစဉ်အားလုံးလည်းကြိုက်နှစ်သက်ပါတယ်ဆက်ပြီးတော့လည်း VOA ကိုအားပေးသွားမှာပါလို့ရေးလာပါတယ်ဟုတ်ကဲ့ပါအခုလိုပြောလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်ကိုကြီးကျော်ဆိုတဲ့တော်ရရှင်ကျမတို့ VOE မြန်မာပိုင်းလူမှုကွန်ရက်စာမျက်နှာဖြစ်တဲ့ Facebook စာမျက်နှာမှာလာပြီးတော့ရေးသွားတာကတော့ VOE ကအတန်လွင့်ထုံးလွင့်ချက်တွေကိုနားဆင်လာခဲ့တာသူအသက်15နှစ်ခရဲကပါတဲ့ Radio လေးတစ်လုံးနဲ့နားဆင်လာတာပါကျွန်တော်ကအမှန်ကန်တိကျမြန်ဆန်တဲ့သတင်းတွေကိုအထူးယုံကြည်ပါတယ်ဆိုပြီးတော့ကိုကြီးကျော်ကရေးလာပါတယ် Ever Love ဆိုတဲ့တော်ရရှင်ကတော့ VOE ကိုထောက်ခံပါတယ်အမှန်တရားကိုတင်ပြပေးတာအတွက်ကျေးဇူးတင်ပါတယ်ကိုလျှောက်နေတဲ့လမ်းကိုပဲဆက်လက်လျှောက်လှမ်းပါလို့ရေးလာပါတယ်ကျမတို့ VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့တော်ရရှင်တချို့တုံ့ပြန်ပြီးတော့ရေးလာကြတာတွေကိုလည်းဖော်ပြပေးကြပါမယ်နော်။ကိုအောင်ထွန်းလေးဆိုတဲ့တော်ရရှင်ကတော့ကျမတို့ VOE ကနေပြီးတော့အပတ်စဉ်ထုတ်လွှင့်ပေးနေကြ။ကျမရဲ့အစီအစဉ်ကိုနားဆင်ပြီးတော့စာရိုးလေးတစ်ချောင်းပြန်ပြီးတော့ရေးလာပါတယ်။သွေးအုပ်စုအမျိုးအစားနဲ့ဖြစ်နိုင်တဲ့ယောဂါဆိုတဲ့အစီအစဉ်ကိုကိုဝင်းမင်းတင်ဆက်ပေးခဲ့တာမှသူကကျမရဲ့သတင်းဆောင်ပါးတွေအရန်ကိုနားထောင်လို့ကောင်းပါတယ်။ကျွန်တော်ကတော့ဘီသွေးပိုင်ရှင်ပါဆိုပြီးတော့ရေးလာပါတယ်။တော်ရရှင်ခွန်ကောင်ဆက်ဦးဆိုတဲ့တော်ရရှင်ကတော့သူတို့ဒေတာမှာသူတို့ဒေတာဆိုမြင်လဲဘယ်ဒေတာလဲလို့တော့ရေးမထားပါဘူးเนาะသူတို့ဒေတာမှာလောင်းကစားတွေပေါ်ပေါ်မြများဖြစ်နေပြီးတော့ဒါကိုတက်ဆိုင်ရကလည်းအရေးမယူပါဘူးဆိုပြီးတော့အခုလိုမျိုးတိုင်ကြားလာပါတယ
်ရဲတပ်ဖွဲ့တွေအနေနဲ့လိုင်းချေးယူပြီးတော့တရားဝင်သဘောခွင့်ပြုထားတဲ့တစ်လုံးနှလုံးသုံးလုံးလောင်းကစားတွေဟာအခုဆိုရင်အတော်လေးပြန်ပေါ်လာနေပြီခင်ဗျအရင်ကခိုးကြောင်ခိုးဝဲလှုပ်ရှားနေတာကနေအခုဆိုရင်လူရှည်ပချောင်ပေါ်တင်လှုပ်ရှားလာကြပြီခင်ဗျတိုင်းနေလဲရောနေမတော်ပဲနဲ့တယောက်ကနေ၃ယောက်ဖြစ်လာတယ်ခင်ဗျကျောင်းဆရာတွေနိုင်ငံဝန်ထမ်းတွေအစိုးရဝန်ထမ်းတွေကအစတိုင်ဖြစ်ကုန်ပြီခင်ဗျဒီလိုအချိန်ဒီမှာ VOA မြန်မာပိုင်းအနေနဲ့အစိုးရကိုတစ်ဖက်တစ်လမ်းကနေအသိပေးဖို့ဖိအားပေးဖို့ကြိုးစားနေကြပါတယ်ခင်ဗ
ျဟုတ်ကဲ့ဒီတော်ရရှင်အနေနဲ့ဘယ်နေရလဲဆိုတာရေးမလာတဲ့အတွက်ကြောင့်မလို့ဒီကိစ္စအတွက်အရာရှိတွေလိုက်လံစုံစမ်းပြီးတော့အရေးယူဖို့တော့နည်းနည်းအခက်အခဲရှိမယ်ထင်ပါတယ်နော်နောက်တစ်ခါဆိုရင်ကိုယ့်ဘက်ကသိကြရင်တော့ဘယ်နေရာမှာဖြစ်နေလဲဆိုတဲ့ data နံပါတ်လေးတော့ဖော်ပြပေးပါလို့ပြောချင်ပါတယ် VOE အစီအစဉ်တွေကိုနားဆင်အားပေးတဲ့တော်ရရှင်ဇွဲနောင်ကကောင်းပါတယ် VOE သတင်းထူးလေးတွေကိုအချိန်နဲ့တပြေးညီကြည့်လို့ရလို့အားပေးနေပါတယ်လို့ပြောလာပါတယ်နောက်ထပ်တော်ရရှင်တယောက်ကတော့ VOE ရဲ့သတင်းတွေညီလေးမှမတက်ဘူး VOE ကိုအားပေးနေပါတယ်ဟုတ်ကဲ့ဒီသတင်းတွေဒီတော်ရရှင်ရဲ့စာမျက်နှာမှာမတက်ဘူးဆိုတာကတော့ VOE Facebook စာမျက်နှာကိုအိမ်မှာသွားပြီးတော့သဘောကျရဲဆိုတာမျိုး like သွားလို့ရပါတယ်အဲ့လိုလုပ်တဲ့အခါကျတော့မှဒီသတင်းအဲ့ကို like လုပ်ထားတဲ့စာမျက်နှာရဲ့သတင်းတွေကအဲ့ကိုပိုင် Facebook စာမျက်နှာပေါ်မှာလာပြီးတော့ပြမှာဖြစ်ပါတယ်နော်ရေဒီယိုလိုင်းတွေပူးနေပါရဲ့ဆိုပြီးရေးလာတဲ့တော်ရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးခြင်းပါတယ်တော်ရရှင်ရွှေဝစ်ဆန်စီကဖြစ်ပါတယ
်ရန်ကုန်မြို့ဗဟန်းမြို့နေနားထောင်သူဖြစ်ပါတယ်မနေ့6နာရီမှ8နာရီသတင်းကနားထောင်လို့မရဖြစ်နေလို့ပါတရုတ်လိုင်းတစ်ခုနဲ့ရောထွေးပြီးအတန်မကြရဖြစ်နေပါတယ်ဆက်ပြတ်တယ်ထင်လို့သွားပြင်လိုက်လဲကောင်းမလာပဲအတန်နေရောထွေးနေပါတယ်မနေ့တိုင်းနားထောင်နေကြမို့လို့နားမထောင်ရလို့စိတ်ထဲတစ်ခုခုလိုနေသလိုဖြစ်နေပါတယ်နားထောင်ခဲ့တာ20ဝန်းကျင်ရှိပါပြီကျေးဇူးပြုပြီးလိုင်းလေးရှင်းအောင်လုပ်ပေးပ
ါဟုတ်ကဲ့ပါနားထောင်လာတာအနည်း20ဝန်းကျင်ရှိပြီဆိုတော့ VOE ရဲ့ဒီတော်ရရှင်စစ်စစ်ဒီတော်ရရှင်ကိုပြန်ကြားပေးရမယ်ဆိုရင်တော့ကျမတို့ဒီအတန်လိုင်းတွေကိုနည်းနည်းစီပဲပြောင်းတာပါဒါပေမဲ့အဲ့လိုအတန်လိုင်းမှားနေလို့များနားထောင်လို့မရတာလားတွေးမိပါတယ်နော်ဒီနောက်ဆုံးကျမတို့ထုတ်လွှင့်ပေးနေတဲ့ဒီရေဒီယိုအတန်လိုင်းတွေကိုသိကျင်နေဆိုရင်တော့ကျမတို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ voanews.com/bami ဆိုတဲ့စာမျက်နှာမှာဒီစာမျက်နှာရဲ့အောက်ဆုံးမှာမီတာလိုင်းများဆိုတဲ့နေရာမှာတွားပြီးကြည့်ရှုနိုင်ပါတယ်။အကယ်၍ရေဒီယိုနဲ့မဟုတ်ဘဲနဲ့ကိုကလက်ကင်ဖုန်းဒီအင်တာနက်ချိတ်ဆက်လို့ရတဲ့လက်ကင်ဖုန်းသုံးလို့အင်တာနက်ကနေလွယ်လွယ်ကူကူနားထောင်ခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေပြီးတော့ရေဒီယိုနဲ့ထုတ်လွှင့်ပေးနေသမျှအစီအစဉ်နဲ့အားလုံးကိုတပြိုင်နက်တည်းတိုက်ရိုက် Facebook ကနေပြီးတော့လည်းထုတ်လွှင့်ပေးပါတယ်။အိမ်မှာလည်းတွားပြီးနားဆင်လို့ရပါတယ်ရှင်။VOA ရဲ့ Radio အစီအစဉ်ကိုဖုန်းနဲ့ဖမ်းယူနားထောင်ကြပါလေ။ဘလို့ဖမ်းယူရပါမလဲတဲ့။လူစိုးကြော်ဆိုတဲ့တော်ရရှင် Facebook မှာမေးလာတာပါ။ဟုတ်ကဲ့ပါ။လက်ကင်ဖုန်းနဲ့ကျမတို့အစီအစဉ်ကိုနားထောင်ခြင်းနဲ့ဆိုတော့အဲ့ဒီလက်ကင်ဖုန်းကအင်တာနက်နဲ့ချိတ်ဆက်လို့ရတဲ့ဖုန်းဖြစ်ရပါမယ်လို့ပဲပထမဦးဆုံးဖြေကြားကြပါလေ။အဲ့လိုအင်တာနက်နဲ့ချိတ်ဆက်လို့ရတဲ့ဖုန်းဆိုရင်တော့ကျမတို့ VOA မြန်မာပိုင်းအစီအစဉ်တွေကိုဒီလက်နှစ်မျိုးနဲ့နားဆင်နိုင်ပါတယ်။ VOA မြန်မာပိုင်း website ကနေပြီးတော့နားဆင်လို့ရတဲ့အနည်းကတော့ပထမနည်းပါ။အဲ့စာမျက်နှာကိုတော့မြန်မာနိုင်ငံကနေဝင်ရတာနည်းနည်းခက်တယ်လို့သောရရှင်တွေပြောတာကြားဘူးပါတယ်နော်ဒါပေမဲ့ကျွန်မဒီမှာဒီသောရရှင်ဝင်ခြင်းနဲ့ဆိုရင်ပြောပြပါမယ်ကျွန်မတို့ VOA မြန်မာပိုင်း website လိပ်စာဖြစ်တဲ့ voanews.com/bami ဆိုတဲ့လိပ်စာမှာတွားပြီးတော့နားဆင်နိုင်တာပါဒါပေမဲ့အဲ့ထက်ပိုပြီးတော့ Facebook လူမှုကွန်ရက်စာမျက်နှာကတစ်ဆင့်နားထောင်မယ်ဆိုရင်သောရရှင်တွေတယ်လီဖုန်းသုံးတဲ့သောရရှင်တွေပို့ပြီးတော့အဆင်ပြေလွယ်ကူတာတွေ့ရပါတယ်Facebook မှာ VOA Bambies News ဆိုပြီးတော့ကျမတို့ရဲ့ VOA မြန်မာပိုင်းစာမျက်နှာကိုအရင်ရှာလိုက်ပါ VOA Bambies News ဆိုပြီးတော့ VOA မြန်မာပိုင်းစာမျက်နှာကိုအရင်ရှာကြည့်ပါနော်အဲ့ဒီမှာရုပ်မြင်သံကြားရော Radio အစီအစဉ်တွေကိုရောလေးလိုင်းကထုတ်လွှင့်ချိန်နဲ့တပြိုင်နက်တည်းထုတ်လွှင့်ပေးနေတာပါအစီအစဉ်တွေကိုဓာတ်ရိုက်ကြည့်ရှုနိုင်ပါတယ်အစီအစဉ်တွေဓာတ်ရိုက်မကြည့်လိုက်ရဘူးမနားဆင်လိုက်ရဘူးဆိုရင်တော့နောက်ပိုင်းမှာလည်းပြန်ပြီးတော့နားဆင်ကြည့်ရှုနိုင်အောင်လို့အဲ့ Facebook စာမျက်နှာပေါ်မှာတင်ထားပေးပါတယ်Messenger ကနေပို့လာတဲ့သောရရှင်က Hi there လို့နှုတ်ဆက်ပြီးတော့ကျမတို့ပြီးခဲ့တဲ့တပတ်တင်းငရယ်ရုပ်မြင်တန်ကြအစီအစဉ်မှာတင်ဆက်ပေးထားတဲ့အုံမခွက်ခွန်တွေကိုအသုံးပြုရလက်မှုအမှုပညာဖန်တီးထားတဲ့သူတယောက်ကြောင့်တင်ဆက်ပေးထားတဲ့သူ့အကြောင်းအစီအစဉ်မှာအဲ့မှာအုံမခွက်အမှုပညာရှင်ဖြစ်တဲ့ဦးတန်းလွင်ရဲ့ဆက်သွယ်လို့ရနိုင်မယ့်လိပ်စာလေးပေးပါတယ်သူ့ရဲ့ပစ္စည်းတွေတွားကြည့်ပြီးတော့ဝယ်ယူချင်ပါတယ်လို့ပြောထားပါတယ်ဟုတ်ကဲ့ကျမတို့ Messenger ကနေပြောလဲအကြောင်းပြန်ပေးထားပါတယ်နော်ကျမတို့ဦးတန်းလွင်ကိုဆက်သွယ်ပြီးတော့မေးမြန်းပြီးတော့သူ့ရဲ့လိပ်စာကိုသူခွင့်ပြုတယ်ဆိုရင်ကျမတို့လှမ်းပြီးတော့ပို့ပေးလိုက်ပါမယ်။ကျမတို့ကသူ့ရဲ့လိပ်စာတိုက်ရိုက်ပို့ပေးဖို့အခွင့်မရှိလို့ဖြစ်ပါတယ်နော်။နားလည်မယ်လို့မျှော်လင့်ပါတယ်။ကျမတို့ဗီဒီယိုကိုစာရေးစားတဲ့တော်ရရှင်နေတဲ့မှာလူမှုရေးရာကိစ္စအဝဝနောက်ပြီးတော့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်တိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြီးတော့ရေးလာကြတဲ့တော်ရရှင်နေရဲ့စာတွေလည်းအများကြီးလက်ခံရရှိပါတယ်နော်။အဲ့ဒီအချိန်ကစာတစ်ပုဒ်ကိုကျမဖော်ပြပေးချင်ပါတယ်။ Library ဆိုတဲ့တော်ရရှင်ရေးလာတာပါ။မြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးတော့သူဘလို့မချစ်မရဲဖြစ်နေရလဲဆိုတာကိုရေးလာပါတယ်
။မင်္ဂလာပါ VOA ကျွန်တော်ရင်းနှီးခန်းစားချက်လေးကိုပြောချင်ပါတယ်။လက်ရှိမြန်မာနိုင်ငံအကြောင်းကိုသတင်းမှာဖတ်ရတာသိကူမချင်တတ်ချင်စရာပါပဲ။နိုင်ငံရေးခေါင်းဆောင်တွေကလည်းထိုင်နေရကနေလက်ညှိုးထိုးပြီးပြောဆိုဝေဖန်နေသလားလို့တောင်ထင်ရတယ်။အထက်ကသူတို့စဉ်းစားခဲ့တာလေးတွေကိုအခုထိပြောလို့မကုန်ကြသေးဘူး။တိုင်းရင်းသားလက်နက်ကိုင်တွေရောတပ်မတော်ခေါင်းဆောင်တွေကလည်းအာဏာကိုမမောနေကြတော့မာနကိုလက်ဆွဲထားကြတော့ပြိုလဲနေတဲ့တိုင်းပြည်ကိုလက်တွဲညီညီနဲ့တိဆောက်ဖို့မကြိုးစားကြသေးဘူး။နိုင်ငံရေးပညာရှင်တိုင်းဒေသလက်နက်ကိုင်တပ်မတော်တို့ကိုပြောပြခြင်းပါတယ်။တိုင်းပြည်နယ်လူမျိုးကိုတကယ်ချစ်ရင်မာနတွေဘေးချပြီးအစိုးရနဲ့ပြည်သူအတူတူကပူးပေါင်းပြီးကိုယ်တိုင်လက်တွေနဲ့ပြိုလဲနေတဲ့တိုင်းပြည်ကိုပြန်လည်တိဆောက်စေခြင်းတယ်လို့ပြောပြပါနော်
။အစိုးရနဲ့ပြည်သူအတူတူကလက်တွဲပြီးတော့တိုင်းပြည်ကိုပြန်ပြီးတော့တိဆောက်မှအောင်မြင်ပါမယ်ဆိုပြီးတော့ဒီသောရရှင်သူ့ရဲ့အမြင်ကိုရေးလာတာဖြစ်ပါတယ်ရှင်။သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရင်ရက်ချင်ပါတယ်။မြန်မာတစ်ချစ်သောရရှင်တွေအတွက်နောက်ပိုင်းမှာမြန်မာတစ်ချင်းလေးတစ်ပုဒ်နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်နော်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။အီးမေးလ်ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါလိမ့်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bami's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင်။ ော် jewelry ဆိုထားတဲ့ message ဆိုတဲ့သတင်းလေးနဲ့တော်ရရှင်ကိုဖြောပြချင်ပါတယ်ရှင်။အားလုံးနှစ်ချက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်နော်။message ဆိုတဲ့သတင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေရင်ဖွင့်စာတွေနဲ့တေးသတင်းတောင်းလွှာတွေကိုတင်းနှင်းရယ်နေညပိုင်းနဲ့တင်းနှင်းလာနေမနက်ပိုင်းအချိန်ကြီးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်ထွက်ပေးခဲ့ပြီးရဲ့အစီအစဉ်တွေကို Radio Facebook တို့ကနေတိုက်ရိုက်နားထောင်လို့မရဘူးဆိုရင်တော့ကျမတို့ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambi.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
။ညာစာတွေရေးထားတယ်နင်ဖမ်းမှမဖတ်ချင်ပဲ။အရင်လိုပြောနေကြဖုန်းသံလေးကဆက်
မေးသနာကျော်အစီအစဉ်တင်ဆက်တဲ့မြမပြီမပေးစာများခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးကြပါတယ် BNL ဘောလုံးဝါသနာရှင်တယောက်ကကမ္ဘာဖလားဘောလုံးဘောလူပွဲရဲ့အထိတ်အမှတ်အယုတ်ကလေးတွေလိုမျိုးကျုပ်ခွန်နဲ့ပုံဖော်ပြီးတော့ဖန်တီးနေပါတယ်အမေရိကန်ပြည်တော်စုကယ်လီဖိုးနီးယားစားတောက်ဆိုင်တစ်ခုကနေရောင်းတဲ့ပီဇာကဘာကြောင့်နာမည်ကြီးနေပါသလဲဒီလိုကဘာတလွားကထူးခြားစံပြသတင်းတွေကိုတော့ကိုငိမ့်ချန်နဲ့မအီတန့်စင်တို့ကပြောပြပေးကြပါလိမ့်မယ်ရှင်
ရုရှားနိုင်ငံမှာကျင်းပနေတဲ့2018ကမ္ဘာဖလားဘောလုံးပွဲတရားဝင်အထိမ်းမှတ်အယုတ်လေးဖြစ်တဲ့ဆာဗီဗာကားလို့နာမည်ပေးထားတဲ့ဝမ်ဘလေးယုတ်ကလေးတွေပုံစံတူကျုပ်ခွန်အယုတ်လေးတွေလည်းရှိနေပါပြီ။ဗီယက်နမ်နိုင်ငံဟိုချီမင်းစီတီမြို့ကအသက်68နှစ်အရွယ်အငိမ့်စားကျောင်းစရာငွေန်တန်တမ်ကကျုပ်အခွန်လေးတွေနဲ့ဖန်တီးနေရပါ။သူဟာဘောလုံးဝါသားရှင်တစ်ဦးဖြစ်ပြီးတော့အဲ့ဒီယုတ်ကလေးတွေဖန်တီးဖို့နိုင်ပေါင်းများစွာအချိန်ယူရတာဖြစ်ပါတယ်။အခုစမြန်မာတက်ထားတဲ့ဝမ်ဘလေးရုပ်လေးအပါဝင်တခြားနာမည်ကြီးဘောလုံးအကျော်မော်တွေဖြစ်ကြတဲ့ခရစ်ယာနိုရိုနယ်ဒိုနဲ့လာနယ်မက်ဆီတို့ရဲ့အယုတ်ကလေးတွေကိုလည်းချက်ဥခွန်ငုံဥခွန်နဲ့ငှက်ကလပ်အုပ်ဥအခွန်တွေကိုပါတုံးပြီးတော့ ဖန်တီးထားပါတယ်။ဝါသနာအရအခုလိုအယုတ်ကလေးတွေစတင်ဖန်တီးခဲ့တာတောင်အာဖရိက2010ကမ္ဘာဖလားဘောလုံးပွဲတွေကတည်းကဖြစ်ပြီးတော့အခုချိန်မှာတော့အယုတ်ပေါင်း1000နီးပါးရှိနေပြီဖြစ်ပါတယ်။တခြားနာမည်ကြီးသူတွေဖြစ်တဲ့ရုပ်ရှင်တရုတ်ဆောင်ချာလီချက်ပလင်၊အမေရိကန်သမ္မတဟောင်းဘရက်အိုဘားမား၊ဥပါကနန်စတိုင်တခြင်းနဲ့နာမည်ကြီးလာတဲ့ကိုရီးယားဆိုတော့ဆိုင်ပုံလူတွေကိုလည်းဥခုမျိုးစုံတုံးပြီးတော့ဖန်တီးခဲ့ပါတယ်။အခုလိုပုံလူရုပ်လေးတွေဖန်တီးရမှာအခက်အခဲဆုံးကတော့တင့်တော်တဲ့ဥခုရတိုင်ဖို့ပါပဲ။တမ်ဟာသူ့ရုပ်လေးတွေကိုရောင်းချခြင်းမရှိဘဲနဲ့သူ့ရှိလာလေသူတွေကိုကြည်နိုင်မှုပြသထားပါတယ်။ဗီယက်နမ်မှတ်တမ်းတင်တဲ့ဌာနတစ်ခုကတော့ဥက္ခုအမှုပညာဖန်တီးနိုင်မှုအများဆုံးဖြစ်သူကိုမှတ်တမ်းတင်ထားပါတယ်။ဒီနေ့မှာတော့ကမ္ဘာစံချိန်ချိုးကိုမျှော်လင့်ထားတယ်လို့လည်းသူကပြောပါတယ
်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်စန်တာမိုနီကာမြို့ကလေးမှာတက်တန့်လိုအယောင်ဆုံးလက်လက်တောက်နေတဲ့ပီဇာလေးတွေရနိုင်ပါပြီ။ပီဇာနာမည်ကို Magic AF လို့နာမည်ပေးထားပြီးတော့မာဂရီတာပိုင်းကိုအယောင်ဆုံးဖြစ်အောင်စားနိုင်တဲ့အယောင်လက်လက်တွေရောထားတာပါ။ဆိုင်ကလူတွေကတော့ဒန်နာရီတဲကဥကြိုတချောင်းပါတဲ့ယူနီကောင်းမြင်းရဲ့အမ်ဘတ်လို့အပြောသဘောနဲ့ယူနီကောင်းပြူလို့ခေါ်ကြပါတယ်။ဒက်ဝုဗီဇာဆိုင်ဟာမနစ်တုန်းကအခုလိုရောင်းဆုံးဗီဇာတွေကိုအစမ်းသဘောမျိုးအကန့်အသတ်နဲ့ရောင်းချခဲ့ရကစားသုံးသူတွေတောင်းဆိုတာများလွန်းတဲ့အတွက်အခုလိုရောင်းချရတာပါလို့ဆိုင်မန်နေဂျာမက်ပီတာကပြောပါတယ်။လူကြိုက်များလွန်းတဲ့အတွက်လဲဆက်လက်ရောင်းချနေမှာပါလို့ပြောပါတယ် Irish လူမျိုးတွေရဲ့ဘာသာရေးယဉ်ကျေးမှုပွဲတော်နေ့ဖြစ်တဲ့ St. Patrick နေ့မှာအထိတ်အမှတ်အယောင်အစိမ်းရောင်ဖုတ်ထားတဲ့ပီဇာဆေးကြောက်ကြိုက်တဲ့သူတွေအတွက်ဆေးကြောက်ပီဇာတွေကိုလေးလပိုင်း20ရက်နေ့တွေမှာလည်းထုတ်လုပ်ရောင်းချခဲ့မှုပါတယ်ဒါပေမဲ့လည်းအခုလိုရောင်းဆုံးလက်လက်တောက်နေတဲ့ပီဇာကတော့လူကြီးကလေးအကုန်ကြိုက်တာဖြစ်ပြီးတော့ထူးခြားတယ်လို့မန်နေဂျာဖြစ်သူကပြောပါတယ်ခင်ဗျာ
အပူလိုင်းတန်ခံနေရတဲ့ပြည်တွင်ကလန်ဒန်မြို့ကတရိတ်ဆန်ရုံမှာတော့အပူတန်တက်တာစေဖို့တရိတ်ဆန်လေးတွေကိုရေခဲကြောင်းကျူးနေပါဗျ။အပူချိန်30ဒီဂရီဆယ်စီယပ်ထက်မနည်းပူနေတဲ့အတွက်မြောက်ကလေးတွေမြောက်ဝင်တွေအပူတန်တက်တာစေဖို့ပဲတွေနေကြစီတွေတခြားအသီးနှံတွေရောထားတဲ့ရေခဲကြောင်းတွေကိုပြုလုပ်ကျူးမွေးနေရပါ။ကြားနဲ့ပန်ကွင်းတချို့လိုမျိုးတံတွားတွေကတော့ပူနေတဲ့ရာသီဥတုမှာပျော်ကြပေမဲ့လည်းတချို့တံတွားတွေကတော့အပူတန်ကိုမခံနိုင်ကြလို့အခုလိုအပူတန်တက်တာအောင်လုပ်ပေးနေရတာဖြစ်ပါတယ်။ကြောင်ကြီးမျိုးနယ်ဝင်ဖြစ်တဲ့ကြားတွေကတနေ့ကုန်နေပူစာလှုံပြီးတော့နေနိုင်ပေမဲ့လေဂိုရီလာမျိုးဝင်ကြီးတွေကတော့အိတ်ထဲမှာနေပြီးတော့အေးခံနေရပါတယ်။ပြီးခဲ့တဲ့ဇွန်လ25ရက်နေ့တုန်းက UK နိုင်ငံတဝန်းတစ်နှစ်အတွင်းအပူချိန်အမြင့်ဆုံးအထိရောက်ခဲ့ပြီးတော့လာမယ့်ရက်တွေအထိအပူဒဏ်ခံစားရအောင်မယ်လို့မိုးလေဝသသတိပေးချက်တွေထုတ်ပြန်ထားပါတယ်ရှင်။
ကဘာတလွားကထူးခြားစံပြသတင်းတွေကိုတော့မဲဤတန့်စင်နဲ့ကိုငိမ့်ညံတို့ကတင်ပြပေးခဲ့တာဖြစ်ပါလေရှင်။တနင်္ဂနွေနေ့ညပိုင်းအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မနေ့ပြန်တနင်္လာမနေ့ခင်း6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ24 40 49နဲ့50တို့ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါလေရှင်။အစီအစဉ်လေးအဆုံးမတက်ခင်အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကတလှည့်ကြီးညာပေးပါမယ်ရှင
်။ရိုဟင်ဂျာဒုက္ခသည်တွေဌာနပြန်နိုင်ရေးအတွက်ဆောင်ရွက်စရာကိစ္စအများအပြားရှိနေသေးတဲ့အကြောင်းနိုင်ငံတကာချက်ချင်းဒီအသည် ICRC ဥက္ကဋ္ဌပီတာမော်ရာကဒီကနေ့ပြောဆိုပါတယ်။ဒုက္ခသည်တွေအလုံးရှင်းနဲ့ပြန်နိုင်တဲ့အခြေအနေမျိုးမရှိသေးပဲပြန်လည်လက်ခံရေးအတွက်ပြင်ဆင်မှုတွေလိုအပ်နေသေးတယ်လို့ယူဆတဲ့အကြောင်းနဲ့ပြန်လာမဲ့သူတွေကိုလက်ခံမဲ့လူမှုအတိုင်းဝိုင်းတွေအတွင်းမှာလည်းပြင်ဆင်စရာတွေရှိနေသေးတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပဇာကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုဒီကနေ့တွားရောက်ခဲ့တဲ့ ICRC ဥက္ကဋ္ဌကအခုလိုမှတ်ချက်ပေးပြောဆိုသွားတာဖြစ်ပါတယ်။ထိုင်းနိုင်ငံမဲဆိုင်မြို့ကထလွန်ကူထဲမှာပျောက်ဆုံးနေတဲ့ယောက်ျားကလေး12ဦးနဲ့သူတို့ရဲ့ဘောလုံးနှီးပြအမျိုးသားတဦးတို့ကိုဒီကနေ့9ရက်မြောက်နေ့အဖြစ်ဆက်လက်ရှာဖွေနေကြဆဲဖြစ်ပါတယ်။အမေရိကန်စစ်တပ်ဘက်ကလည်းကူညီရှာဖွေရေးကိုပံ့ပိုးဆောင်ရွက်ပေးနေပါတယ်။ဒီကနေ့မှာတော့ရာသီဥတုအခြေအနေကောင်းမွန်လာတာနဲ့အတူသွားရေးလာရေးမှာရောကူညီကယ်ဆယ်ရေးလုပ်ငန်းတွေမှာပါပို့ပြီးတော့လွဲကူလာမယ်လို့မျှော်လင့်ထားတဲ့အကြောင်းလဲအမေရိကန်ကူညီကယ်ဆယ်ရေးအဖွဲ့ရဲ့ပြောခွင့်ရကပြောဆိုသွားပါတယ်။2018ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲမှာအခုဆိုရင်တော့အင်ရှင်ရုရှားနဲ့စပိန်အသင်းတို့ဒုတိယအဆင့်ရှုံးတဲ့ပွဲစဉ်တွေကိုကစားနေပါတယ်။အခုဒုတိယပိုင်းစတင်ကစားနေပြီဖြစ်ပြီးတော့အခုလောလောဆယ်မှာတော့စပိန်နဲ့ရုရှားတို့တကိုးစီတည်ရည်နဲ့ကစားအချိန်အနည်းကစားနေကြပါတယ်ရှင်
သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရင်မူကမတ်မြတခြင်းအောင်ဖြစ်ပါတယ်စပိုင်းဆိုင်ရာတပ်ဖန်အင်ဂျင်နီယာကတော့မီခဲလ်ဒူဘင်စကီဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်မနေ့ပြန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ်တနင်္လာမနေ့ခင် VOA အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 40 49နဲ့50တို့ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်ကောင်းသောညချမ်းဖြစ်ကြပါစေ
This program has come to you from the Voice of America, Washington.